Welcome to the Voice of America in Burmese.
မြန်မာနိုင်ငံခင်မှာတော်တာရှင်များရှင်2019ခုနှစ် February 12ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်နေကိုမြေကန်ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုင်းအထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီကနေ့တွဲစီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးဟာဖလော်ရီဒါပြည်နယ်မှာအပန့်ဖြေရင်းအလုပ်ကိစ္စတွေကိုဆွေးနွေးနေကြပါတယ်တူရကီရဲ့အကူအညီနဲ့စီးရီးယားတပုံတပ်ဖွဲ့တွေဟာအလက်ပိုးမျိုးကိုပြန်လည်တင်ပိုက်နိုင်မှုစူးစမ်းနေကြပါတယ်ဒေတာရင်းဖြစ်ပေါ်နေတဲ့မွေးရီဆူအပြတ်တနာတွေဟာမြန်မာနိုင်ငံအတွင်းကလူမှုပဋိပက္ခတွေနဲ့ဆက်နွယ်နေတယ်လို့ထိုင်းသတင်းစာမှာရေးသားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူတင်ပြပေးပါမယ်ခင
်ဗျဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်နေနားဆင်ကြားမှာကမြန်မာနိုင်ငံမှာပြည်အောင်စုနဲ့အခမ်းအနားတွေကိုနှစ်စဉ်ကျင်းပလာခဲ့ပေမဲ့စစ်မှန်တဲ့ပြည်အောင်စုကြီးတော့ဖြစ်မလာသေးဘူးလို့ပြည်ပရောက်တက်ကြွလှုပ်ရှားသူတိုင်းရင်းသားတချို့ကမြင်ကြပါတယ်
ကျွန်တော်တို့လွတ်လပ်ရေးရတဲ့အချိန်ကစအခုထိပေါ့လေပြည်ထောင်စုမြန်မာနိုင်ငံတော့ခေါ်သေးတဲ့ပြည်ထောင်စုပဲဒါပေမဲ့
ဒီကြောင့်နဲ့ပတ်သက်ပြီးတော့ Los Angeles မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကခုလိုပြောသွားတာကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အင်္ဂလိပ်စာစီစဉ်ဒီမနက်မှာနားဆင်သွားရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးသွားမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးဟာရက်အတန်ကြာတွေ့ဆုံပြီးအပန်းဖြေရင်းအလုပ်ကိစ္စတွေကိုဆွေးနွေးနေကြပါတယ်။အမေရိကန်နဲ့ဂျပန်နှစ်နိုင်ငံမဟာမိတ်ဆက်ဆံရေးဟာအရှေ့အာရှဒေသငင်းချမ်းရေးအတွက်အခြေခံအုတ်မြစ်ဖြစ်ကြောင်းသမ္မတထရမ့်ကအင်ပီရိုမှာပြောကြားလိုက်ပြီးနောက်တနေ့မှာပဲခေါင်းဆောင်နှစ်ဦးဟာဖလော်ရီဒါပြည်နယ်ပမ်ဘီချ်ကသမ္မတထရမ့်ရဲ့မာရာလာဂိုခြံဝန်းကြီးအနီးမှာရှိတဲ့ထရမ့်နေရှင်နယ်ဂေါ့ဖ်ကွင်းမှာစနေနေ့ကကောက်တီးရိုက်ခဲ့ကြပါတယ်။ထရမ့်နဲ့အာဘေတို့နှစ်ဦးဟာဖလော်ရီဒါပြည်နယ်အတွင်းကသမ္မတထရမ့်ပိုင်တဲ့အိမ်တွေမှာတိမ်ပြီးတိမ်ကူးပြောင်းပြီးဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်ကြမှာဖြစ်ပါတယ်။သမ္မတစီးနင်းလိုက်ပါလာတဲ့ရင်တန်းဂေါ့ကွင်းကိုမရောက်ခင်လမ်းစုံတစ်ခုကိုရောက်တဲ့အခါဒါဇင်နဲ့ချီတဲ့လူတချို့ကအမုန်းတရားတွေကိုရက်တံပါအာနာဖီဆန်ကြပါလို့အဓိပ္ပာယ်ရတဲ့ဆာရဏီကိုင်ပြီးဆန္ဒပြခဲ့ကြပါတယ်။တောက်ကြနေကဖလော်ရီဒါပြည်နယ်ကိုမထွက်ခွာခင်ကောင်းဆောင်တို့ဦးဟာတမရအင်ပြူတော်မှာမနေ့ပိုင်းမှာတွေ့ဆုံပြီးနှစ်နိုင်ငံအကြားကာလရှည်ကြာတည်ရှိခဲ့တဲ့လူညုံရေးဆိုင်ရာသဘောတူညီချက်ကိုထားလောက်အတည်ပြုပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်ရေးတို့အတွက်ဆွေးနွေးခဲ့ကြပါတယ်။
တူရကီတပ်တွေရဲ့အကူအညီနဲ့ဆီးရီးယားတပ်ဖွဲ့တွေဟာစနေနေ့မှာအလက်ပိုးမြို့မြောက်ဘက်က IS စစ်သွေးကြော်တွေခိုင်မာတက်ဆွဲထားတဲ့ Lဘက်ကိုတည်ယူနိုင်ဖို့အတွက်ကြိုးစားနေတယ်လို့ Britain ချင်းဆိုင် Syria လူခွင့်စောင့်ကြည့်အဖွဲ့ကြီးကပြောပါတယ်။ Turkey တပ်ဖွဲ့တွေဟာမဟာမိတ်တပုံတွေဟာ Euphrates Shield စစ်ဆင်ရေးလုပ်ပြီးမြို့အနောက်ဆုံးကိုဝင်ရောက်နိုင်ခဲ့တယ်လို့ဆင်းရုံတင်တဲ့ရက်ကွက်အများပြားကိုလည်းတင်ပိုက်ထားနိုင်ပြီလို့လည်းလူခွင့်အဖွဲ့ကပြောပါတယ်။ Turkey နယ်စပ်နဲ့ကီလိုမီတာ40လောက်ပဲကွာတဲ့ Afrin မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့မျက်မြင်သက်သေတွေကပြောပေမဲ့တိုက်ပွဲကြောင့်တေဆုံးထိခိုက်ဒဏ်ရာရသူတွေရဲ့အခြေအနေတွေကိုတော့အခုထိမသိရသေးပါဘူး။ ISချေမုံရဲ့တက်တွေဟာချက်တပရီနေမနေ့ပိုင်းမှာမြို့မြောက်ပိုင်းကိုထိမ့်ချုပ်နိုင်ခဲ့ပြီးအဲ့ဒီချိန်ကစပြီးနှစ်ဖက်တိုက်ခိုက်မှုတွေပြင်းထန်လာခဲ့တာဖြစ်ပါတယ်။တောက်ကြနေမှာတော့တူရကီတက်တွေကမြောက်ပိုင်းကနေဝင်ရောက်လာတာမို့အစိုးရတက်တွေဟာတောင်ဘက်မြို့ဆင်ချေဖုံးတွေကနေပြီးတော့တက်ကီလိုခွဲလောက်အထိရွှေ့ပေးခဲ့တာဖြစ်ပါတယ်။ IS တွေက Elbok ကို2014ခုနှစ်မှာထိမ့်ချုပ်ခဲ့တာပါ။
အမေရိကန်လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကတိုင်းပြည်တဝန်းယာနဲ့ချီတဲ့တရားမဝင်ရောက်နေထိုင်သူတွေကိုအခုသတင်းပတ်တွင်ဝင်ရောက်စီးနင်းဖမ်းဆီးခဲ့ပါတယ်။အခုလိုဖမ်းဆီးတဲ့ဟာမကြသေးခင်ကသမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်ကြေညာချက်ကြောင့်မဟုတ်ဘူးလို့အာဏာပိုင်တွေကပြောပါတယ်။အခုဖမ်းဆီးတဲ့သူတွေဟာတရားမဝင်နေထိုင်တဲ့ရာဇဝတ်သားတွေဖြစ်ကြောင်းနဲ့ဒီဖမ်းဆီးမှုဟာလုံရုပ်လုံစင်ကိစ္စတစ်ခုဖြစ်ကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရဂီလီယန်ခရစ်စတန်ဆန်ကသဝါရှင်တန်ပို့စ်သတင်းစာကိုပြောပါတယ်အများပြည်သူလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတည်တံ့ခံရမှုကိုချိန်ချောက်မဲ့သူတွေကိုသာဖမ်းဆီးခြင်းဖြစ်ကြောင်းလဲခရစ်စတန်ဆန်ကပြောပါတယ်အခုသတင်းပတ်တစ်ပတ်လုံးမှာအတ္လန်တာရှီကာဂိုနယူးယောက်လော့စ်အန်ဂျလိစ်မြို့တို့အပါအဝင်မြို့ပေါင်း6မြို့မှာဝင်ရောက်စီးနင်းဖမ်းဆီးမှုတွေပြုလုပ်ခဲ့တာမှာလူပေါင်း160ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဆိုပါတယ်လော့စ်အန်ဂျလိစ်မြို့မှာဖမ်းဆီးမိသူ85ရာခိုင်နှုန်းကျော်ဟာရာဇဝမှုကျူးလွန်ထားသူတွေဖြစ်ပြီးသမရထွန့်ရဲ့အမိန့်ကြေညာချက်နဲ့သက်ဆိုင်ခြင်းမရှိကြောင်းလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICE အဖွဲ့ရဲ့ဖမ်းဆီးပြန်ပို့ရေးလော့စ်အန်ဂျလိစ်ဒေသဆိုင်ရာညွှန်ကြားရေးမှူးဒေးဗစ်မရင်းကတောက်ကြနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်ထရမ့်အစိုးရအဖွဲ့ကမွတ်စလင်အစွန်းရောက်တွေကိုလုံးဝနှိမ်နှင်းဖို့ပဲအာရုံစိုက်မယ်လို့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအစွန်းရောက်မှုတွေကိုတိုက်ဖြတ်ဖို့အတွက် ဘိုးအစိုးရကအကူအညီချထားပြတဲ့ခံရတဲ့ NGO အဖွဲ့တွေကမပါဝင်ဖို့ပြောဆိုလာကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာအမိမြေလုံခြုံရေးဌာနကအစွန်းရောက်တန်းဖက်မှုတိုက်ဖြတ်ရေးအစီအစဉ်ကိုအစ္စလာမ်အစွန်းရောက်တိုက်ဖြတ်ရေးဒါမှမဟုတ်အစွန်းရောက်အစ္စလာမ်ဝါဒီတိုက်ဖြတ်ရေးလို့ပြောင်းပြီးလူပြူကြီးဆိုးရေးဝါဒီတွေနဲ့တခြားအကျန်းဖက်အဖွဲ့တွေကိုအဓိကပြစ်မှတ်မထားဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ်။အိုဘားမားအစိုးရအဖွဲ့ရဲ့နောက်ဆုံးရက်တွေအတွင်းအမိမြေလုံခြုံရေးဌာနကပြည်နယ်အဖွဲ့အစည်းနဲ့ NGO အဖွဲ့ပေါင်း32ဖွဲ့အတွက်မွတ်စလင်အစွန်းရောက်မှုကလည်းနာစီလက်တပ်တွေအထိအစွန်းရောက်မှုပုံစံမျိုးစုံတိုက်ဖြတ်ရေးအတွက်ထောက်ပံ့ငွေဖြင့်ဒေါ်လာ10တန်းချထားပေးမယ်လို့ညင်ညာခဲ့တာပါ။အခုတော့ပြောင်းလဲဖို့စီစဉ်လာတာနဲ့ထရမ့်အစိုးရအဖွဲ့ရဲ့မွတ်စလင်ဆန့်ကျင်ဝါဒကျင့်သုံးလာပုံရတဲ့အခြေအနေကိုဆန့်ကျင်တဲ့အနေနဲ့ရန်ပုံငွေရရှိထားတဲ့အဖွဲ့၃ဖွဲ့ထက်မင်းကငွေတွေကိုလက်မခံတော့ဘူးလို့ပြောဆိုလာကြတာဖြစ်ပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အရှေ့တောင်အာရှဒေသတွေမှာဖြစ်ပေါ်နေတဲ့မူရစီဝါပြဿနာတွေဟာမြန်မာနိုင်ငံအတွင်းကလူမှုပိဋကတွေနဲ့နှိစက်စာဆွနယ်နေတယ်လို့ထိုင်းနိုင်ငံထုတ်The Nation သတင်းစာအက်ဒီတာအပေါ်မှာရေးသားထားပါတယ်။အရှိတောင်အာရှတိုက်အတွင်းကမူရီစေဝါမောင်ခိုလုပ်ငန်းနေနဲ့ပတ်သက်လာရင်လွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကအများစုကမူရီရာဇာတွေနဲ့မူရီစေဝါမောင်ခိုကူးတဲ့စစ်တပ်တွေလွတ်လပ်စွာသွာလာလှုပ်ရှားနေတဲ့နာမည်ဆိုးနဲ့ကြော်ကြနေတဲ့ရွှေတရီကန်နယ်မြေကိုသာလက်ညှိုးထိုးပြောကြားလေးရှိကြပါတယ်။အဲ့ဒီဒေသမှာရာဇဝတ်မှုကျွလွနေတဲ့နိုင်ငံခြားကမူရီဂိုင်းတွေကြီးစိုးနေတယ်ဆိုတဲ့သတင်းတွေလည်းမကြာခဏဆက်သွယ်လို့ထွက်ပေါ်လေးရှိပါတယ်။ဟောလိဝုဒ်ကလည်းအမေရိကန်ဂိုင်းစတာလိုမူရီစေဝါမောင်ခိုကူးမှုနဲ့ဆိုင်တဲ့ဇလန်းတွေကိုလည်းရုပ်ရှင်အဖြစ်ရိုက်ကူးတင်ဆက်လေးရှိပါတယ်။အဲဒီရုပ်ရှင်ထဲမှာတော့ကြားလူကိုအမျက်ဆွန်းပေးရမှာဆိုတဲ့အတွက်မင်းသားဖြစ်သူဒန်ဇက်ဝါရှင်တန်ကရွှေတိရိကန်နယ်မြေကနေမူရစ်စေဝါတွေကိုအမေရိကန်အထိတိုက်ရိုက်တင်သွင်းရောင်းချကြောင်းတင်ဆက်ထားတာဖြစ်ပါတယ်။ထိုင်းနိုင်ငံကမူရစ်ဝရမ်ပြေဘန်ဂရွန်ဟာလည်းအမေရိကန်နိုင်ငံရေးဌာနကမူရစ်မောင်ခိုကူးတဲ့စစ်တပ်လို့အမည်ပေးခံထားရတဲ့ UWSA ဝတ်တော့ဖွဲ့ရဲ့ရှိရာဒေသကိုထွက်ပြေးခိုလုံသွားခဲ့ပါတယ်။တကယ်တော့ဘန်ဂရွန်ကိုမက်သက်ဖက်တမီမူရစ်စေဝါပြားတွေအဓိကတင်ဖို့ပေးနေတဲ့ဝကောင်းဆောင်ဝေရှုခံဟာဆိုရင်လေထိုင်းနိုင်ငံသားခံယူပြီးချင်းမန်ရဲ့ fan data တဝိုက်မှာနေထိုင်ခဲ့မှုတယ်လို့ဆိုပါတယ်။ဝေရှုခံကိုဘိမ့်ပြူမှုနဲ့1990ခုနှစ်မှာဖမ်းဆီးခဲ့ပေမဲ့လေထိုင်းအစိုးရကအကြောင်းပြချက်အခိုင်အလုံးမရှိဘဲအာမခံနဲ့ပြန်လုပေးလိုက်တယ်လို့ဆိုပါတယ်။နောက်ပိုင်းမှာတော့ဝေရှုခံဟာမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။ဒီနေ့နဲ့မူရီယာဇာတွေဆယ်စုနှစ်ပေါင်းများစွာတရှိခဲ့ပေမဲ့လေရွှေတရီကန်နယ်မြေကအခြေအနေတွေပြောင်းလဲတိုးတက်သွားစေနိုင်တဲ့အောင်မြင်တဲ့ policy တွေချမှတ်လှုပ်ဆောင်နိုင်ခြင်းမရှိသေးဘူးလို့ The Nation သတင်းစာ editor အပေါ်မှာရေးသားထားပါတယ
်။ Russia, Pakistan နဲ့ Iran နိုင်ငံတွေဟာစစ်တမ်းခံနေရတဲ့ Afghanistan နိုင်ငံတွေမှာသူတို့ရဲ့အကျိုးအမြတ်အတွက်ပဲသူတို့လှုပ်ဆောင်နေကြတယ်လို့ Afghanistan နိုင်ငံက American တပ်မှုကြီးဗိုလ်ချုပ်ကြီး John Nicholson ကပြောပါတယ်။ဒါပြင်သူတို့အခုလိုတခြားနိုင်ငံတွေကပါဝင်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူတယ်လို့VOA Afghan ဌာနရဲ့မေးမြန်းခန်းမှာပြောကြားခဲ့တာပါ။ရုရှားဟာ1989ခုနှစ်ကစပြီးအာဖဂန်စစ်ပွဲမှာပါဝင်ခဲ့ပေမဲ့နောက်ဆယ်နှစ်လောက်အကြာမှာသူ့ရဲ့ပါဝင်မှုအဆုံးသတ်ခဲ့ပါတယ်။ဒါပေမဲ့အခုခါမှာဒီဒေတာတွေသူ့ရဲ့ဩဇာပြန်ပြီးလွှမ်းမိုးနိုင်အောင်အတွက်ကြိုးစားလာတာတွေ့ရပြီးရှေ့သတင်းပတ်ထဲမှာတော့ American ပါဝင်နိုင်ငံပေါင်း6နိုင်ငံပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ရုရှားဟာတာလီဘန်တွေနဲ့ဆက်နွယ်မှုရှိနေတာအတွက်စိုးရိမ်နေလို့ဗိုလ်ချုပ်ကြီး Nicholson ကပြောပါတယ်။ရုရှားကတာလီဘန်တွေကိုပံ့ပိုးပေးနေတာနဲ့တစ်ချိန်တည်းမှာပဲတာလီဘန်တွေကအကြမ်းဖက်သမားတွေကိုပံ့ပိုးပေးနေတယ်လို့ဆိုပါတယ်။ရုရှားကတော့အခုလိုဆွတ်ဆဲမှုကိုညှဉ်းဆဲပြီးတာလီဘန်တွေကိုအထောက်ပံ့ပေးပြီးအဆက်အသွယ်လုပ်တာဟာငြိမ်းချမ်းရေးစကဝိုင်းနဲ့ဝင်လာအောင်အားပေးဖို့ရည်ရွယ်တာလို့ပြောပါတယ်။တစ်ချိန်တည်းမှာပဲအီရန်ကလည်းအာဖဂန်အနောက်ပိုင်းကအစွန်းရောက်တွေပံ့ပိုးပေးနေတာတွေ့ရတယ်လို့ပြောပါတယ်။ဒါပြင်အကြမ်းဖက်သမားတွေကိုခုံလုံခွင့်ပေးထားတဲ့ပါကစ္စတန်နေနဲ့လည်းသူ့ရဲ့လုံခြုံရေးလုပ်ငန်းတွေကိုပြောင်းပြီးအကြမ်းဖက်မှုအားလုံးတိုက်ဖျက်ရမှာပူးပေါင်းပါဝင်စေချင်တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲစနေနေ့ကအာဖဂန်တောင်ပိုင်းဟဲမန်ခဲနဲ့မှာအထူးကံကားဘုံတိုက်ခွင့်ခွဲမှုကြောင့်အနည်းဆုံး9ဦးသေဆုံးခဲ့ရပါတယ်
။အီရန်နိုင်ငံဘက်ဒတ်မြို့မှာစနေနေ့ကပြုလုပ်တဲ့အစိုးရစံကျင်းဆန္ဒပြပွဲမှာအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်အနည်းဆုံးရဲရရှိ2ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ရရှိတွေကပြောပါတယ်။အခုနေ့တွင်ကျင်းပမဲ့ဒေသန္တရရွက်ောက်ပွဲအချိန်စရာတွေပြောင်းပေးဖို့ဘက်ဒတ်မြို့လည်းကတဟရီရင်ပြင်မှာစုဝေးဆန္ဒပြကြသူတွေကိုလူညွန့်ရေးတပ်ဖွဲ့တွေက ตนัจจีซันอสิทธิ์ติอปาวินญัตยีบงนี่เนี่ยบาปิดขัดเข้าไปเลยAFPตะรินฐานะก็တော့ရဲတွေနဲ့ဆန္ဒပြသူတွေအကြဖြစ်သွားခဲ့တဲ့ထိတ်တဲ့ရင်ဆိုင်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်နှစ်ဦးနဲ့ဆန္ဒပြသူ၅ဦးစုစုပေါင်း9ဦးသေဆုံးသွားတယ်လို့ဆိုပါတယ်ဆန္ဒပြသူအနည်းဆုံး200လောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့တရင်
AFPတရင်မှာဖော်ပြထားပါတယ်အစောပိုင်းမှာဆန္ဒပြပွဲဟာအေးအေးချမ်းချမ်းရှိခဲ့ရကနေဂျမူဖာရီယာတရားကိုဆန္ဒပြသူတွေဖြတ်ဖို့ကြိုးစားတဲ့အချိန်ရဲကသူတို့ကိုဟန်တာဖို့ကြိုးစားတဲ့အနေနဲ့မျက်ရည်ပုံနေနဲ့ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်အခုနှစ်နောက်ပိုင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲဆန်ရဥပဒေတွေပြောင်းလဲရေးအတွက်ဗက်ကနမ်မြို့မှာတောက်ဆူဆန္ဒပြပြကြဖို့ရှိရပါသား
တာဝန်ပေးမယ်အစီအစဉ်ကို American ပြည်ထောင်စုကကန့်ကွက်ဟန်တာလိုက်ပါတယ်ကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ရဲ့ကြက်သပင်းနေလုံခြုံရေးကောင်စီပေးပို့တဲ့ဆာမအနောက်နိုင်ငံတွေမှာပညာသင်ပူးတဲ့စီးပွားရေးပညာရှင် Selim Fayyad ကိုအထူးကိုယ်စားလှယ်ဖြင့်ခန့်အပ်ဖို့စီစဉ်ထားကြောင်းပြောပါတယ်
ကိုဇော်ဝင်းလိုင်းနဲ့ဒေါခင်မျိုးသက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့စီးစင်းတွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဘီယန်စုနေမှာပြပရောက်တက်ကြွလှုပ်ရှားသူတိုင်းရင်းသားတို့ရဲ့အမြင်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာပြည်အောင်စုနှစ်အခမ်းအနားတွေကိုနှစ်စဉ်ကျင်းပလာခဲ့တာဟာအခုအချိန်80ရှိနေပြီဖြစ်ပေမဲ့လည်းစစ်မှန်တဲ့ပြည်အောင်စုကြီးတော့ဖြစ်မလာသေးဘူးလို့ပြပရောက်တက်ကြွလှုပ်ရှားသူတိုင်းရင်းသားတချို့ကမြင်ကြပါဗျ။စစ်မှန်တဲ့ပြည်အောင်စုကြီးဖြစ်ပေါ်လာဖို့အတွက်အဓိကအခက်အခဲကတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့တက်မတော်လို့ပဲဖြစ်ပါတယ်လို့ထောက်ပြခဲ့ကြပါတယ်။ဒီကြောင့်ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တတာချန်ကဆက်ပြီးပြောပြပေးပါလိမ့်မယ်။
ဒီကနေ့ဖေဖော်ဝါရီလ12ရက်နေ့ဟာ2020မြောက်ပြည်ထောင်စုနှစ်ဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတက်မတော်နဲ့တိုင်းရင်းသားတွေကြားပြည်တွင်းစစ်လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေဆဲဖြစ်တယ်လို့ပြည်မနဲ့တိုင်းရင်းသားဒေသတွေကြားဒန်းတူအခွင့်အရေးမရရှိသေးတာတွေကြောင့်ခေတ်ဆက်ဆက်ပြည်ထောင်စုလို့သာအမိကင်ပွန်တက်ခတ်ကြပေမဲ့အားလုံးမျှော်လင့်တောက်တခဲ့ကြတဲ့စစ်မှန်တဲ့ပြည်ထောင်စုကြီးကတော့ဖြစ်မလာသေးဘူးလို့အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့တက်ကြွလှုပ်ရှားသူတိုင်းရင်းသားတချို့ကသုံးသပ်ကြပါတယ်။ Los Angeles မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကတော့
ကျွန်တော်တို့လွတ်လပ်ရေးရတဲ့အချိန်ကစားခုထိပေါ့လေပြည်ထောင်စုမြန်မာနိုင်ငံတော့ခေါ်သေးတယ်ပြည်ထောင်စုပဲ။ဒါပေမဲ့နာမည်ပဲရှိတယ်တကယ်ပြည်ထောင်စုမဟုတ်သေးဘူး။ဒါဖြစ်လို့လဲဆိုတော့ပြည်ထောင်စုမှာပါဝင်နေတဲ့ကျွန်တော်တို့ပြည်ထောင်တွေဥပမာရှမ်း၊ကချင်ချင်းကျွန်တော်တို့ကရင်နီအဲ့ဒီပြည်တွေကသူတို့မှာအရင်တုန်းကတကယ်လွတ်လပ်တဲ့အခွင့်အရေးကိုပိုင်အုပ်ချုပ်မှုနော်ကိုပိုင်ဖန်တီးနိုင်ခွင့်အဲ့ဒါတွေကိုသူတို့လုံးဝမရခဲ့ဘူးဒါကြောင့်မို့ပြည်ထောင်စုလို့တော့ခေါ်လာတနိုင်ငံတပြည်ထောင်တည်းလို့ဖြစ်နေတယ်လို့ကျွန်တော်ထင်တယ
်အလားတူလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့အတူကြာဆုံးခဲ့တဲ့အာဇာနည်ခေါင်းဆောင်ကြီးတဦးဖြစ်တဲ့မန်းပါခိုင်ရဲ့တူဒေါက်တာမန်းမြင့်ဆိုင်ကလည်းစစ်မှန်တဲ့ပြည်ထောင်စုလို့မခေါ်နိုင်သေးကြောင်းယူဆသူပါဒီအခက်အခဲကိုပြည်လဲစေဖို့ဆိုရင်နိုင်ငံရေးဆွေးနွေးမှုလိုအပ်ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်နေတဲ့27ရာစုပင်လုံညီလာခံမှာအစိုးရစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေအားလုံးညီညီညွတ်ညွတ်နဲ့ပါဝင်ကြဖို့လိုအပ်တယ်လို့ထောက်ပြခဲ့ပါတယ
်အောင်ဆန်းစုကြည်ကစိတ်ရင်းအယံကောင်းတယ်စေနာအယံကောင်းတယ်တိုက်ပြီးတကယ်ချစ်တယ်ပြောသမီးသူမျိုးမျိုးပဲပေါင်းဆောင်ကနေတိုက်ခိုက်နေကြလူတွေကတော့ကို့အကြံတန်တဲ့ကို့ပေါ့လေကို့နိုင်ငံရေးခံယူချက်နဲ့ကို့အတွက်ပဲကို့ကြည့်တဲ့လူတွေလည်းရှိတယ်အဲ့ဒါပဲတစ်ဖက်ဆောင်းလင်းပြောတဲ့လူတွေလည်းရှိတယ်အဲ့ဒီလူတွေကြားထဲမှာအောင်ဆန်းစုကြည်ကလှုပ်လို့မရဘူးပြက်နေတယ်အကယ်၍သူကအကယ်၍တကယ်လားအဲ့ဒါတွေကိုရုံးထွက်ပြီးတော့ပြည်သူကလည်းဝိုင်းပြီးဖိအားပေးပြီးတော့သူလှုပ်နိုင်ရင်တကယ်ဖြစ်သွားမယ်အခုကသူလုံးတည်းမအကောင့်ထဲမပေါ်ဘူးဘာလို့ဆိုတော့ဆန့်ကျင်တာတွေအတွင်းကနေနှိုက်ပြီးတော့တခါလေဟိုရှောက်ရှုံနေတာတွေကတပုံကြီးရှိသေးတယ်အဲ့ဒါတွေကိုရှင်းနိုင်ရင်တော့တကယ်အင်မတန်ပျော်စရာကောင်းနေပြီတော့သူကြီးဖြစ်ပ
ါလက်ရှိမြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာပြီးတဲ့နောက်သူ့ဖခင်ဗိုလ်ချုပ်အောင်ဆန်းလက်ထက်ကတိုင်းရင်းသားခေါင်းဆောင်တွေစုပေါင်းပြီးချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ကိုသူ့လက်ထက်မှာဆက်လက်အကောင့်ထဲပို့ဖို့ကြိုးပမ်းနေတာပါဒါကြောင့်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြား တနိုင်ငံလုံးအပြစ်ခတ်ရစဲရဲကနေတဆင့်ငိမ့်ချရေးစပွဲဝိုင်းစီတက်လန်းနိုင်မှုအတွေ့27ရာစုပင်လုံးညီလာခံကိုစတင်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအဓိကကြတဲ့စစ်တပ်ကသဘောထားမပြောင်းလဲတဲ့ရွေးကတော့အောင်မြင်စွာဖော်ဆောင်နိုင်မယ်လို့မယုံကြည်ကြောင်းမစ္စိဂန်ပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းရင်သားဥခော်ထောင်းကသုံးသပ်ပါတယ်
။ကျွန်တော်အတိတ်မထင်ဘူး။ဘာလို့လဲဆိုတော့အခုကစစ်တပ်နဲ့တို့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်သေးတော့လေ။တို့အာနာစစ်တပ်ကတဝက်ဒီ NLD ကတဝက်လူပေါ်လေအဲ့ဒါတို့ဒီစစ်မှန်တဲ့အာနာအပြုတ်ကို NLD ကမရသေးဘူးပထမချက်ကနောက်ဒုတိယအနေနဲ့အဲ့လူမရတော့သူကလေလောက်ပိုင်ခွင့်အာနာကိုသူကထိထိရောက်ရောက်မတွန်းနိုင်သေးတော့ဒီတိုင်းတာအမြင်ပေါ်မှာလေပဲဒီစစ်တပ်ကအမြင်နဲ့ NLD ရဲ့အမြင်ကတွဲတွဲနေတော့ဒီတိုင်းသားဒီအနေနဲ့လေဒီရှစ်မှန်တဲ့ခွင်းကြီးကိုတော့ရဖို့အဲခက်နေတယ်တယ်လို့ကျွန်တော်မြင်တယ
်ဒီကနေ့ကြာရောက်တဲ့290မြောက်ပြည်တော်စုနဲ့အခမ်းအနားကိုပင်လုံမြို့မှာကျင်းပဖို့ရှိပြီးတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့ခေါင်းဆောင်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြဖို့ရှိပါတယ်ဒါအပြင်ဗိုလ်ချုပ်အောင်ဆန်းပင်လုံညီလာခံကိုတက်ရောက်ခဲ့စဉ်တုန်းကစာဖတ်ခဲ့တဲ့ညောင်မင်းအောင်မှာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားများရဲ့ငြိမ်းချမ်းရေးစကားဝိုင်းကိုကျင်းပသွားဖို့ရှိတယ်လို့လည်းမြန်မာသမ္မတရုံး Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာပြည်ထောင်စုနဲ့ခန္ဓာတွေကိုဆက်လက်ကျင်းပနေတဲ့အချိန်မှာပြည်ထောင်စုနဲ့ပတ်သက်ပြီးတော့ပြည်ပရောက်တိုင်းရင်းသားတချို့ရဲ့အမြင်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။မန္တန္တာချန်ကတင်ဆက်ထားတာဖြစ်ပါတယ်။ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာပေးဖို့လိုတဲ့သောတာရှင်တွေနားဆင်လိုတဲ့တည်တချင်းတွေတောင်းယူလိုတဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးဖို့နိုင်ပါတယ်ရှင်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လိုသူတွေကတော့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ဆိုနိုင်ပါတယ်။အခုဆက်ပြီးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။အနောက်တိုင်းဒီမိုကရေစီနိုင်ငံနဲ့အဖွဲ့အစည်းတွေရဲ့အကူအညီတွေကိုရယူတဲ့နေရာမှာအချင်းရဲတဲ့နိုင်ငံတွေမှာစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုအဓိကထားလာတဲ့အကြောင်းကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာကိုနားဆင်ပါရှင်။
မသိဆိုရခင်မှာပြပအကူကြီးအများဆုံးပေးသူဟာတရုတ်ထိုင်းနဲ့ဂျပန်ဖြစ်ပြီးကိုနီကိုဟာနဲ့ကူညီတာမို့ဘူဝါဒသဘောတရားထုတ်ပြန်တာမျိုးမရှိသလောက်ဖြစ်ပါတယ်။ဒါပေမဲ့ OEDC ကအနိုင်တန်းဥစုကတော့သူတို့သတ်မှတ်ထားတဲ့မူနဲ့ညီမှနိုင်ငံခြားအကူအညီပေးတယ်လို့မြင်ပါတယ်။ဒါကြောင့်နိုင်ငံခြားအကူအညီထိရောက်စွာပေးနိုင်မှုအတွက်2005မှာ Paris သဘောတူချက်ကိုရယူပါတယ်။အဲ့ဒီတုန်းကဗမာအစ်အစိုးရကိုစီရင်သွင်းတာမဟုတ်ပါဘူး။ဗိုလ်ချုပ်မှုကြီးတန်းရွှေကလည်းပြည်မနာကြက်ပြေးမှနေပြီးတော့တိဆောက်ဖို့သာစိတ်ဝင်စားပါတယ်။ Paris သဘောတူညီချက်မှာအခြေခံပြီး2008 Accra သဘောတူညီချက် 2017 Busan သဘောတူညီချက်စတာတွေကိုရယူတာမို့အနောက်တိုင်းအကူအညီရယူလို့တဲ့နိုင်ငံဟာဒီမူဝါဒတွေနဲ့အညီလုပ်နိုင်ဖို့ကြိုးပမ်းရပါလိမ့်မယ်။ဦးသိန်းစိန်အစိုးရကလည်းဒီသဘောကိုလိုက်ပြီး2023ဇန်နဝါရီမှာနေပြည်တော်သဘောတူညီချက်ကိုကျင်းပပါတယ်။ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လာရင်အယတအဖွဲ့နဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုတိုင်ပင်ဆွေးနွေးဖို့အစိုးရမှတာဝန်ရှိလာပါတယ်။ဒီမိုကရေစီဒလိရှင်သန်ရေးညီညာရေးတရားမျှတစွာဖွံ့ဖြိုးရေးနဲ့တည်သာမြင်သာရေးစတာတွေကိုဦးစားပေးဖို့တာဝန်ရှိပါတယ်
။ Paris မူဝါဒအရအကူအညီယူတဲ့နိုင်ငံဟာဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲဖို့လိုပါတယ်။စီရင်မှုကြဆင်းရေးနဲ့မညီမျှမှုရော့ပါရေးစီမံကိန်းတွေမှာထွက်ပေါ်လာတဲ့ရလဒ်ကိုအဓိကထားပါတယ်။စီမံကိန်းအကောင့်ထယ်ဖော်စဉ်အတွင်းမှာတိုးတက်မှုကိုစောင့်ကြည့်နိုင်ဖို့လိုပါတယ်။အလှူရှင်နိုင်ငံတွေဟာဖွံ့ဖြိုးမှုမိတ်ဖက်နိုင်ငံတွေဖြစ်လာပြီးအပြန်အလှန်နားလည်မှုအပြည့်နဲ့ညှိနှိုင်းဆောင်ရွက်ရမှာဖြစ်ပါတယ်။အမျိုးသားဖွံ့ဖြိုးရေးစီမံကိန်းရေးဆွဲရမှာအယက်သားအဖွဲ့အစည်းနဲ့လွှတ်တော်ပါဝင်လာအောင်အစိုးရကကြိုးပမ်းရပါလိမ့်မယ်။ဖွံ့ဖြိုးမှုမိတ်ဖက်နိုင်ငံတွေကလည်းအစိုးရစွမ်းရည်တိုးတက်လာရေးနဲ့တာဝန်ခံမှုရှိရေးအတွက်ကူညီရမယ်လို့ဆိုပါတယ်။ဦးသိန်းစင်ရဲ့ပြုပြင်ရေးအစီအစဉ်မှာငြိမ်းချမ်းရေးနဲ့အစိုးရစွမ်းရည်မြင့်တင်ရေးကိုအစပြိုးသွားတာတွေ့ရပါတယ်
။မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်ဖို့အရေးမှာအစိုးရရန်တရားကိုဘယ်လောက်ပြုပြင်နိုင်သလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့အလှူရှင်နိုင်ငံတွေကယူဆပါတယ်။နှစ်ပေါင်းများစွာအကျင့်ပြက်လာတဲ့အစိုးရရန်တရားကိုလုံရီကရင်ရှိလာအောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားလာကြပါတယ်။အရင်ကတော့အသက်ပညာအကူအညီပေးတာမျိုးသာရှိပါတယ်။ အခုတော့ကိုယ်တိုင်ပြဿနာဖြေရှင်းနိုင်အောင်စွမ်းရည်မြင့်တင်ဖို့ capacity development ကိုအဓိကထားလာကြပါတယ်စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုအတိတ်ပဲအမျိုးမျိုးဖွင့်ဆိုကြတာရှိပေမဲ့နိုင်ငံခြားအကူအညီပေးမှုမှာတော့စွမ်းရည်ရှိလာအောင်နိုင်ငံခြားကဝင်ရောက်ကူညီဖို့ဖြစ်ပါတယ်ဂန္ဓာပေါင်းစုံစွမ်းရည်မြင့်တင်ရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်တည်ထောင်ရေးဟာတွန်တွဲနေပါတယ
်ပဲရစ်နဲ့ဘူဆန်မူဝါဒတွေမှာဖော်ပြတဲ့မိမိကိုယ်တိုင်စီမံကိန်းရေးဆွဲအကောင့်ထယ်ဖို့ရေးကိစ္စမှာပြည်တွင်းအဖွဲ့အစည်းတွေရဲ့လုပ်ရည်ကံရည်ရှိမှုဟာအဓိကဖြစ်ပါတယ်။အဖွဲ့အစည်းတွေစွမ်းရည်မရှိတဲ့တိုင်းပြည်မှာကိုယ်တိုင်စီမံကိန်းချပြီးအကောင့်ထယ်ဖို့နိုင်အောင်နိုင်ငံသားကကူညီရမယ်ဆိုတဲ့သဘောဖြစ်ပါတယ်။တိုင်းသူပြည်သားအကျိုးကိုထိရောက်စွာဆောင်ရွက်နိုင်ဖို့အတွက်အစိုးရစွမ်းရည်ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့ဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားတွေလုပ်ရည်ကံရည်ရှိလာစေဖို့ပေါကလိကလုပ်ငန်းကဏ္ဍတွေမှာစွမ်းရည်ဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုပါတယ်။ဒါကြောင့်ဆင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးရမှာစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာအရေးအကြီးဆုံးဖြစ်တယ်လို့ Paris Accra နဲ့ဘူဆန်သဘောတူချက်တွေမှာအလေးပေးဖော်ပြထားပါတယ
်။ကမ္ဘာ့ဘာနဲ့အာရှဖွံ့ဖြိုးရေးဘဏ်တွေကလည်းနိုင်ငံစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုဦးစားပေးပြီးအကူအညီပေးကြပါလေ။အစိုးရရန်တရားဟာစစ်ဘုဟောင်းနဲ့စစ်ဘုတွေကြီးစိုးရနေရဖြစ်လို့ပြည်သူအကျိုးပြုစီမံကိန်းရေးဆွဲဖို့အခက်အခဲရှိပါတယ်။အမိတ်နာခံဖို့သာအဓိကထားလာတဲ့ဝန်ထမ်းတွေဟာပြဿနာဖြေရှင်းနိုင်တဲ့စွမ်းရည်ကင်းမဲ့နေတာမို့စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ကြောင်းဦးသိန်းစင်ကလည်းအတိအမှတ်ပြုပါတယ်။ဒါကြောင့်ဖွံ့ဖြိုးမှုအစီအစဉ်တစ်ရောက်အောင်မြင်ရေး2013နေပြည်တော်သဘောတူချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံခြားအကူအညီပေးရမှာအလူရှင်နိုင်ငံနဲ့အဖွဲ့အစည်းကချမှတ်ထားတဲ့စီကံနီလန်းတွေကိုလိုက်နိုင်ရတာများပါတယ်။အခုနောက်ဆုံးချမှတ်တဲ့စီမင်းကတော့နိုင်ငံခြားအကူအညီလက်ခံတဲ့တိုင်းပြည်မှာစွမ်းရည်ရှိဖို့ဖြစ်ပါတယ်။စွမ်းရည်ရှိတဲ့နိုင်ငံကသာဖွံ့ဖြိုးရေးစီမံကိန်းရေးဆွဲအကောင့်တွေပေါ်နိုင်စွမ်းရှိမယ်လို့ယူဆပါတယ်။ဦးသိန်းစင်အစိုးရလက်ထက်ကရင်ဆိုင်ခဲ့ရတဲ့စွမ်းရည်ဖွံ့ဖြိုးရေးပြဿနာကို NLD အစိုးရဆက်လက်ရင်ဆိုင်နေရပါတယ်။အနည်း90စွမ်းရည်ကင်းမဲ့လာတဲ့အဖွဲ့အစည်းတွေကို၅နှစ်အတွင်းစွမ်းရည်ရှိလာအောင်လုပ်ဖို့ပဲဖြစ်ပါတယ်ခင်ဗျာ
ကိုကျော်သိန်းနဲ့ဦးအောင်ခင်တို့တင်ဆက်သွားတဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်တွေကိုနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချနေပေးနေသလို VOA အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာစီစဉ်နဲ့မကြေးမုံရဲ့အင်္ဂလိပ်စာစီစဉ်တွေကိုလည်းရုပ်မြင်သံကြားကနေတဆင့်ကြည့်ရှုလေ့လာနိုင်ကြပါတယ် VOA ကထုတ်လွှင့်နေတဲ့နေ့စဉ် TV သတင်းလွှာစီစဉ်တွေကိုတော့ညနေပိုင်းရေဒီယိုစီစဉ်တွေပြီးပြီးချင်းည9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်အခုဆက်လက်ပြီးတော့ဒေါ်လာတန်းစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာစီစဉ်ကိုနားဆင်ကြအောင်ပါရှင
်လာမယ့်အင်္ဂါနေ့ဖေရီလာဆယ်ရီနေ့ဟာဗဲလန်တိုင်းစ်ဒေးဖြစ်တဲ့အချိန်အသင်းလုံးလို့ဒေးရရတဲ့ heart ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဦးဆုံး
heartand soul
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက heart heart ကအသင်းနှလုံး soul soul ကဒီနေရာမှာအသက်ဝိညာဉ်ဖြစ်ပြီးစကုခွန်ရဲ့လုံးကောက်အဓိပ္ပာယ်ကတော့အသင်းနှလုံးနဲ့ဝိညာဉ်ဖြစ်ပါတယ် idiom ဆိုတဲ့တော့ဝိုက်အဓိပ္ပာယ်ကတော့ဒီနေရာမှာအသေးရောအသက်ရောဆိုတော့နိမ့်နိမ့်ကားကားရနှုံးပြည့်ခံစားချက်ဒါမှမဟုတ်အခရာအချဆုံးကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ဂျော့ရှ်ရိုးပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mr. and Mrs. Smith just celebrated their golden wedding anniversary. They are happily married and love each other with heart and soul.
Mr. and Mrs. Smith တို့ဇနီးမောင်နှံဟာသူတို့ရဲ့ရွှေတုမင်္ဂလာပွဲကိုမကြမီကပဲဆင်နွှဲခဲ့ကြတယ်။သူတို့အိမ်တော်ကြီးကလည်းစိတ်ချမ်းသာစရာဖြစ်တယ်လို့တူဘော်တူလေအသက်တမျှချစ်ကြတယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ Mr. and Mrs. Smith just celebrated their golden wedding anniversary. They are happily married and love each other with heart and soul.
ခုဒုတိယတင်ပြပေးမယ် idiom အသုံးကတော့
eat your heart out
ဖြစ်ပါတယ်။စာလုံးပေါင်းက eat eat ကစာရာ why you are yoga သင်ရဲ့ heart heart ကအသင်းနှလုံး OUD out ကဒီနေရာမှာကရိယာဝိသေသန adverb ဖြစ်သုံးထားပြီးအဓိပ္ပာယ်မျိုးရှိပါတယ်။ဒီနေရာမှာတော့ကုန်ခန်းသွားတဲ့အဓိပ္ပာယ်ရောက်ပါတယ်။ဒါကြောင့်စကားခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အသေးကိုကုန်သွားအောင်စားပစ်လိုက်တာပေါ့။ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကတော့စိတ်ထဲမှာနာနာကြီးကြီးခံစားရတာ၊ဝန်းနေချေခွဲလွန်းတာ၊မနာလိုသဝင်တိုစိတ်ရှီလွန်းလို့ခံစားရတာမရနိုင်တာကိုဆွေးတမိမိနဲ့ခံစားရတာမျိုးစသဖြင့်အခြေအနေမှာဒီအသုံးကိုညှိနှွမ်းသုံးနိုင်ပါတယ်။တခါတရံလေလူတူဦးကိုမခံမရဖြစ်စေဖို့ပြောတဲ့နေရာမှာလည်းဒီအသုံးကိုညှိနှွမ်းသုံးနိုင်ပါတယ်။ဒီနေရာဖြစ်တော့မင်းမနာလို့ဖြစ်ရင်လည်းဖြစ်ဖို့ sorry ပဲမင်းတော့ဆွေးဖို့ပဲရှိတယ်ဆိုတဲ့သဘောမျိုးနဲ့ပြောတာမျိုးဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
Eat your heart out, my friend. Our team...won the first prize.
မိမခန့်ချီအောင်ပြောရဦးမယ်တကယ်ချင်းငါတို့တင်ကပထမဆုံးရလိုက်တယ်လို့ထိပေးရပါလေ။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Eat your heart out, my friend. Our team won the first prize.
Eat your heart out, idiom. နောက်အဓိပ္ပာယ်တစ်မျိုးကတော့စိတ်သိပ်ဆင်းရဲတာအသေးကွဲလို့ဆွေးတမိမိခံစားရတာကိုဆလိုတာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary left John for another guy. So John's eating his heart out, wondering what he did wrong.
Mary ကနောက်တစ်ယောက်တွေ့လို့ John ကိုပြစ်သွားတယ်လေ John နဲ့သူဘာများအမှားလုပ်မိပါလေလို့တွေးပြီးဆွေးပြီးကြံနေလေရဲ့လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Mary left John for another guy. So John's eating his heart out, wondering what he did wrong.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော
့ lose heart.
ဖြစ်ပါတယ်။စာလုံးပေါင်းက L-O-S-E lose ကဆုံးရှုံးတာ H-E-A-R-T heart ကအသေးနှုံးလို့ဖြစ်ပြီးစကားခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အသေးနှလုံးဆုံးရှုံးတာပေါ့ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကတော့heart ကိုဒီနေရာမှာစိတ်ဓာတ်ဖြစ်တတ္တိဖြစ်ရည်ညွှန်းသုံးတာဖြစ်တဲ့အတွက်ကြောင့် lose heart ကစိတ်ဓာတ်ကြတာအာရုံတာအာမရှိတာယုံကြည်စိတ်ချမှုယောနယ်လာတာကိုဆိုလိုတာဖြစ်ပါတယ်။အလုတ်ကဖြုတ်ခံရတဲ့လူတူကိုအားပေးတဲ့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Please don't lose heart. Keep trying. There will be other chances to get a better job.
မင်းစိတ်ဓာတ်မကျပါနဲ့ကွာဆက်လက်ကြိုးစားပါပိုကောင်းတဲ့အလုပ်ရဖို့တခြားအခွင့်အလမ်းတွေလည်းပေါ်လာမှာပါလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Please don't lose heart. Keep trying. There will be other chances to get a better job.
Lose heart ဆိုတဲ့ idiom အသုံးမှာ your ကိုထည့်ပြီး lose your heart ဆိုပြီးတော့သုံးရင်အဓိပ္ပာယ်ကပြောင်းသွားပါတယ်။ကိုယ်အသေးကိုတခြားလူတူကိုပေးလိုက်တာဆိုတော့အဲ့ဒီလူပေါ်မေတ္တာရှိတာဖြစ်နိုင်တယ်လို့တခုခုကိုဆွဲမဲ့ခုံမင်းနှစ်သက်တာကိုလေညှိညွှန်းပါလေဒီအသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe lost his heart to Mary 10 years ago when he saw her at a party. They soon got married and now they have 3 kids.
လူကြီးရဲ့ဆနစ်က Mary ကို Joe ကပါတီတစ်ခုမှာစတွေ့ခြင်းကပဲသူ့အပေါ်မြင်မြင်ကြီးမြတ်တာရှိခဲ့တယ်မကြမီမှာပဲသူတို့လက်ထပ်လိုက်ကြပြီးအခုဆိုသားသမီး၃ယောက်တောင်ရနေပြီလေလို့ထိပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joe lost his heart to Mary 10 years ago when he saw her at a party. They soon got married and now they have 3 kids.
ဒီတင်ပါ heart ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
heart and soul eat your heart out lose heart
တို့ဖြစ်ကြပါတယ်နောက်တွင်ပါခုလိုချေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ပြင်ပြပေးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ် viewer ကနေတင်းငွေနဲ့မနက်ခင်းသတင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့မနေ့ကတင်ဆက်သွားတဲ့ diary line စီစဉ်မှာဘာတွေဆွေးနွေးခဲ့လဲဆိုတာကိုနားဆင်ကြမှာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနေ့ခင်ဗျာတော်တော်ရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္ဂနွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်ချက်တွေကိုတော်တော်ရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ 9T လိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာစနေနေ့ညမှာဆွေးနွေးသွားတဲ့တရားရေးလိုင်းအစီအစဉ်ကိုနားဆင်ကြရမှာပါ။အစီအစဉ်ထုတ်လွှင့်ရမှုမဆူမွန်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့ဆွေးနွေးသုံးသပ်ချက်တွေကိုနားဆင်ကြရအောင်ပါရှင်။
တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာတက္ကသိုလ်နဲ့ကိုရန်တီတန်းနေဆာမူဝဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုဖျက်ပြီးတော့အရေးချင်းအဆင့်သတ်မှတ်တဲ့စနစ်နဲ့စားထုတ်ဖို့ပြင်ဆင်နေပါတယ်ဒီလိုပညာရေးကဏ္ဍပြင်ပြောင်းလဲအစီအစဉ်ရဲ့ဒစိတပိုင်းဖြစ်တဲ့အခြေခံပညာအဆင့်မှာလုံမဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ကျွန်တော်တို့ဟိုမှတ်ချက်တွေပေးထားတယ်တော်တော်များနေပါတယ်ဒါအဲ့ဒါတချို့အရင်ဆုံးကျွန်တော်ပြောပြခြင်းပါတယ်တခုကတော့မေဖြိုးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အကောင့်မြင်တဲ့ဖို့အများကြီးလိုပါတယ်တကယ်ကောင်းတဲ့စီစဉ်လို့ပြောချင်ပါတယ်ဝင်နဲ့လိုက်တဲ့သူကတော့တက်ကတူဝင်နဲ့ရောက်ရင်တော့ကြံခဲ့မှာပါတဲ့ကိုသားသမီးမကြံစီရင်တော့မှန်ကန်တဲ့နီလန်သုံးရမှာပါတဲ့ကလေးတွေလည်းအရွယ်မရောက်သေးဘဲနဲ့ပင်ပန်းလာပါတယ်စိတ်ဖိစီးမှုတန်းခံနေရတဲ့ဒုက္ခကနေလွတ်မြောက်စီစဉ်ပေးတဲ့ပုဂ္ဂိုလ်တွေအားလုံးကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးပါတယ်နောက်တစ်ယောက်ကတော့ဟောဇန်ဖောင်ဒေးရှင်းဆိုပြီးရေးပါတယ်အကောင်းဆုံးပါတဲ့စင်စားတွေလယ်သမားတွေအတွက်ဆိုရင်တော့ပူရောင်ကောင်းတဲ့အစီအစဉ်မှလို့ရေးပါတယ်နောက်တစ်ယောက်ကတော့ဟန်ဆိုးဆိုတဲ့အကောင့်မှာသူကတော့အရင်နဲ့ပိုကောင်းတယ်လို့ထင်ပါတယ်အလွတ်ကျမှတ်တဲ့ပုံစံကဘယ်နိုင်ငံမှမရှိဘူးလေတဲ့နောက်တစ်ယောက်ကတော့ကိုကြီးဝါတဲ့သူကတော့ဒီလောက်လွယ်ဘယ်ရီပါဝါမဲဆိုပြီးတော့ကြိုပြောထားတာတော့အောင်းအောင်မဖြေနိုင်ရပါဘူးတဲ့ကလေးကိုယ်တိုင်တက်လို့စိတ်ရှိမှဖြစ်ပါလိမ့်မယ်အစမ်းတက်ကံကျောင်းသားတွေပဲတနာမိပါတယ်ဆိုရင်သူကရေးပါတယ်တချို့စာတွေကိုလည်းမခွန်ညူကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်တယောက်ကတော့ဒီ Rino Naga လို့ပြောထားပါတယ်အောင်ရှုံးသတ်မှတ်တဲ့စာမေးပွဲမရှိရင်တော့အတော်လေးကမကမဖြစ်နိုင်ချေရှိပါတယ်ဒီစနစ်ကကောင်းတဲ့အောင်ရှိပေမဲ့မြန်မာနိုင်ငံမှာမဖြစ်နိုင်သေးပါဘူးတကယ့်နိုင်ငံသားပိသားစွာကျင့်သုံးတဲ့နိုင်ငံတွေမှာပဲအဆင်ပြေမှာတမတမတ်မရှိတဲ့ဆရာသမားတွေရှိခဲ့ရင်မောင်ကျောင်းသားတွေနစ်နာပြီလို့ပြောထားပါတယ်။နောက်တစ်ယောက်ကတော့နေဝင်းလို့ရေးထားပါတယ်။လက်ရှိစာမေးပွဲစနစ်တောင်းမှပေါ့လျော့နေကြတာစာမတက်သူများလာမယ်။ပညာရေးစနစ်ပြောင်းနေဆိုတာကဒါလားတဲ့။တခါအဲ့နဒီမျိုးဆိုတဲ့စာရေးသူတယောက်ကတော့ခင်နဲ့အညီပြောင်းလဲမှာပါ။ပြောင်းလဲတည်နေတာလေးပြောက်ွယ်သွားမှာတော့အမှန်ပါပဲ။ရင်ဆိုင်ရတဲ့တတိမရှိရင်တော့ပြောင်းလဲမှုရဲ့အသီးပွင့်ကိုခံစားရမှာမဟုတ်ပါဘူး။မပြောင်းလဲခဲ့ကြရင်ယထာကာလေရင်တွေစာလဲတွေလှေတွေပဲစီးနေကြရမှာပါလို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနှစ်ပေါင်းများစွာဒီလိုကျင့်သုံးလာတဲ့စာမွေးစနစ်ကိုဟိုပြောင်းမဲ့ကိစ္စပေါ်မှာကြိုက်တဲ့သူရောမကြိုက်တဲ့သူတွေရောရှိနေတယ်ဆိုတော့ဟိုဒါထင်ရှားပါတယ်ဆိုတော့အခုချိန်မှာအခုလိုဟိုပြင်မှုဖြစ်လာကတကယ်လိုအပ်တဲ့ပြင်ဆင်မှုမျိုးလားတကယ်ပြင်ဆင်မှုရောလိုအပ်သလားကျွန်တော်အရင်ဆုံးကတော့ဒီမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကဒုက္ခဆရာဦးတုတရဲ့သဘောထားကိုသိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီစာမွေးစနစ်နဲ့တွားခဲ့တာအရေးစိတ်ဆိုးရလက်ထက်မှာလဲဟိုစစ်သမပြအကဲပြပညာရေးစနစ်ဆိုပြီးတော့တွားခဲ့တယ်။တွားပြီးတော့အဲကျွန်တော်တို့ဥသိစင်ဆိုရလက်ထက်တက်တဲ့အချိန်မှာပဲ၄တန်းနဲ့၈တန်းဟိုစာမွေးပြန်စမယ်ဆိုပြီးတော့လုပ်ခဲ့တယ်ပေါ့နော်။အဲ့တော့ကုစားတဲ့စနစ်ဆိုပြီးတော့နောက်ဆက်တွဲစာမွေးတွေကိုလည်းပြန်ဖြည့်ဆိုင်တယ်။အဲ့တော့ကျွန်တော်တို့စနစ်တစ်ခုကနေစနစ်ဟောင်းတစ်ခုကနေအစ်တစ်ခုပြောင်းတယ်။ဟိုအကောင့်နဲ့ဆိုတော့ရှိမှာပေါ့နော်။နံပါတ်၁ဒီစနစ်ကနိုင်ငံတကာမှာကျင့်သုံးတာဆိုတော့ကျွန်တော်တို့မြင်ပွားစရာမဖြစ်ဘူး။ပြင်တန်ကောင်းတယ်ဆိုတော့လည်းလက်ခံတယ်။ဒါမဲ့ဒီချက်ကိုစဉ်းစားရင်ကျွန်တော်တို့ဆက်ဆက်မကြီးရဲ့အစွမ်းက code of conduct ပေါ့နော်ဟိုကိုကျင့်တရားကိုကျွန်တော်တို့ထည့်သွင်းစဉ်းစားရမယ်အဲ့တော့ဆက်ဆက်ပတ်တော်တော်များများကျွန်တော်တို့ကိုယ်တိုင်လည်းဆက်ဆက်မကြီးဖြစ်နေတယ်ဒီသူရှင်းနဲ့မကင်းနိုင်ကြဘူးကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ပါဝင်ပေါ့နော်အဲ့တော့ဘာဖြစ်လို့မဖြစ်သလဲဆိုတော့ကျွန်တော်တို့ကနံပါတ်1စာဝတ်နေရေးဆက်ဆက်မကြီးရဲ့စာဝတ်နေရေးအဲ့တော့ဗမာသကပုံများပြောမယ်ဆိုရင်တော့ပေါ့နော်ဟိုဆရာဆိုတာဝါဒနာစီရနာအနည်းနာအဲ့တော့စီရနာလည်းရှိတယ်ဆရာကြီးကဝါဒနာလည်းရှိတယ်အနည်းနာကြီးလည်းအချင်းချင်းခံရတယ်နောက်ဆုံးတော့စားစရာမရှိတဲ့အချိန်ဒီမှာလက်ဆံနဲ့မလောက်တဲ့အချိန်ဒီမှာဆောနာပြောတယ်လို့ပေါ့နော်ဟိုလုံမီလုံရလေးတွေကိုလုတ်ခဲကြတာပေါ့နော်အဲ့တော့ဒါတွေကိုကျွန်တော်တို့ကအဓိကဘာ ဖြစ်မလဲဆိုတော့ဆက်ဆက်မတွေရဲ့စာဝတ်နေကြီးကိုဖုတ်လောင်းလုပ်ပြရမယ်ဆက်ဆက်မတွေကိုလာစားနေဥပမာမူလာတန်းပြတယောက်ဆိုရင်ကျွန်တော်တို့ကဒီဟိုဝန်ထမ်းအပိုင်းမှာငယ်တန်းစည်းကြီးတယောက်နဲ့လာစားတော်နေတယ်တသိန်းခွဲလောက်ပဲရတယ်အဲ့တော့ဒီဆက်မမိသားစုကစုကတသိန်းခွဲနဲ့ဘယ်လိုမှမစားနိုင်တော့
အ
ဲ့တော့သူသူရှင်ဘယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကစနစ်ကအရန်ကောင်းတယ်ဒါပေမဲ့ဆက်ဆက်မတွေကိုလိုက်နိုင်မှုတော့ရှိတယ်တခါတည်းတပြိုင်တည်းလောက်ရမှာပေါ့နော်ကျွန်တော်တို့ကဒီဘက်ကဟိုစနစ်ကိုလည်းပြင်မယ်ဆက်ဆက်မတွေကိုလည်းအစွန်နာပေါ့နော်ဆက်ဆက်မတွေပဲလူအပ်ချက်အခြေခံအဆောက်အဦကိုလုံးလည်းဖြည့်ဆည်းပြီးမယ်ပညာရေးဘတ်ဂျက်ကိုလည်းကျွန်တော်တို့ကဟိုအတိုင်းတာတစ်ခုထိပေါ့နော်ဟိုအများဆုံးမတုံးနိုင်အောင်ကျွန်တော်တို့ကဘတ်ဂျက်ကိုဟိုတိတိတာပူတူးပြရမယ်ဒါမှအောင်မြင်မှာပေါ့နော
်
နင်းမှုဆိုရင်တော့ဟိုအရင်စစ်ဆိုးရလက်ထက်လည်းလုပ်ခဲ့တယ်ဒါကြီးကမအောင်မြင်ဘူးမအောင်မြင်မဲ့တော့ကျွန်တော်တို့ကဒီကဟိုတက်တူဝင်ထမ်းမှာတော့တိတိတာတာဖြစ်ကုန်တာပေါ့လीအဲ့တော့အခုဆရာဆရာမတွေကလည်းပြောင်းနေဘူးဟိုကျင်းနေစိတ်ကတော်တော်များများရှိပါတယ်ကျွန်တော်တို့ဒီမှာဟိုစာပေဒီပိုင်းကောက်ကြည့်
ကျွန်တော်ဟိုဒီဟာဟိုလေအကြောင်းအရာကိုကျွန်တော်တခုရင်းလိုက်ကျွန်တော်တို့ဟိုအလှည့်ကျနည်းနည်းလေးဆွေးနွေးကြပါတယ်ဆရာအဲ့တော့အခုကျွန်တော်ဟိုဒေါက်တူတူမာကိုလည်းကျွန်တော်အလှည့်ပေးကြပါတယ်ဟိုဒေါက်တူတူမာကတော့ဒီပညာရေးစနစ်ပြည့်ဝပြောင်းလဲနိုင်ငံလုံးဆိုင်ရာကိုယ်ရဲ့ NNEI ရဲ့အတွင်းရေးမှူးတာဝန်ယူထားတဲ့ပုဂ္ဂိုလ်ပါဆိုတော့ဆက်စောဆရာဦးတူတာလည်းပြောသွားတယ်ဒီကိစ္စတွေကဒီအရင်စစ်ဆိုးကလက်ထက်တုန်းကလည်းဟိုစမ်းသပ်တဲ့အစီအမျိုးမှာလောက်ခဲ့ဘူးတာရှိပါတယ်ဒါပေမဲ့အောင်မြင်မှုမရှိခဲ့ပါဘူးဆိုတော့အခုချိန်မှာရောအောင်မြင်နိုင်တဲ့အခြေအနေမျိုးရှိရလား
ဟုတ်ကဲ့ပါဆရာဟုတ်ကျမတို့ဒီဆမ်ဝဲစနစ်နဲ့ပတ်သက်လို့ရှိရင်ကျမတို့တော်တော်များများပေါ့နော်ဟိုဒီကျမတို့ဟိုတုံးသက်ပြီးပြောနေကြတော့ဆမ်ဝဲစနစ်ကကြောင်းမှုလို့ရပေါ့နော်ဆရာအဲ့တော့ဆမ်ဝဲစနစ်ကကြောင်းမှုလို့တော့အခုပထမတန်းနဲ့နော်ဝါဘာတန်းဒီကျောင်းသားတွေရဲ့ဒီအောင်ရှုံးကိုပါအတန်းတင်တဲ့ဆမ်ဝဲရလက်တင်တဲ့မဆုံးဖြတ်ဘူးပေါ့နော်အဲ့ဒါအခုသူစနစ်တက်ကြောင်းမှာပေါ့နော်ဆရာအဲ့တော့ကျမတို့ဒီဟိုချမ်းမြေမှာခြေခင်အားချစ်တော့ကျမတို့အနေနဲ့အဥ္စာကိုကျူဆိုတယ်ဘာလို့လဲဆိုတော့ဆောင်းပွဲစနစ်ကိုစပြီးတော့ပြောင်းတယ်လို့ပြောင်းမယ်ဆိုတဲ့ယူဆထွက်လာတာပေါ့နော်ဒါပေမဲ့ကျမတို့တခုတတိထားပြီးတော့ကျမတို့ဟိုပြောချင်တာကတော့ရှိဆရာအဲ့ဒါကတော့အဲဘယ်လိုပြောင်းမှာလဲပေါ့ဆာမီးပွဲရဲ့အယူဆကိုဘယ်လိုပြောင်းမှာလဲပေါ့ကျမတို့နားလဲတာဆရာမဆာမီးပွဲစစ်တာဘာလို့စစ်တာလဲပေါ့ဆရာအမကလေးတွေရဲ့အမဖုံမျိုးမှုကလေးတွေရဲ့ဟိုတက်မြောက်မှုကလေးတွေရဲ့အရေးချင်းအဲ့လိုစစ်တယ်ဆိုလို့ချင်းအဲ့ခုနဆရာအတုဒါပြောရတဲ့မှာလည်းနည်းငယ်ပါသွားတယ်လို့တွေ့ရအခုပြောင်းမယ်ဆိုတော့အဲ့ပြောင်းတာကိုပံ့ပိုးပေးနိုင်တယ်လေကျမတို့ဒီပေါ့နော်ဟို
supportive
environment တစ်ခုကိုတော့ကျမတို့ရအောင်လုပ်ပေးရလိမ့်မယ်ဆရာအဲ့ဒါတွေမပါဘဲနဲ့တော့ဒီပြောင်းလေးကမအောင်မြင်နိုင်ဘူးပေါ့နော်ဆရာ
အဲ
့တော့အခုသူစာမေးပွဲမရှိဘူးလို့တော့သူပြောတာမဟုတ်ဘူးလို့ကျမတို့တွေ့တယ်ဟိုသူကဟိုအဲ့လိုနီးတွေနဲ့အအောင်မပြီးတော့ဟိုအခန်းဆုံးမှာနှစ်ဆုံးဟိုသူတို့ပြောင်းလိုက်တဲ့ဟာတော့အဆုံးသတ်စစ်ဆေးတာလေးတစ်ခုထဲနဲ့တော့သူတို့ကအအောင်မပြီးတော့ဘူး
ပေါ့ကြားထဲမှာပြီးတခုနဲ့တော့ဆုံးဖြတ်မပေးဘူးဆိုတဲ့ဘ
ောဆန်းစစ်ပြီးတော့သွားမယ်လို့ပြောအဲ့ဒီဟာဆိုဘယ်လိုပုံစံဆန်းစစ်မယ်ဆိုတာကျွန်တော်တို့အသေးချာမသိသေးဘူးပေါ့နော်အဲ့ဒါကြောင့်ဟိုပြောင်းသွားတဲ့ဟာကိုတော့ကြိုးကြိုးရဲပြောင်းမယ်ဆိုတဲ့ဒါပေမဲ့ပြောင်းပုံပြောင်းနည်းနဲ့ပြောင်းတဲ့အယူဆမှန်ရဲ့လားဆိုတော့ကျွန်တော်မသိသေးတဲ့အတွက
်
နည်းနည်းကျွန်တော်တို့သုံးသပ်ရတဲ့ခက်နေတဲ့ဆရာအဲ့ဒါကိုပြောချင်တယ်ဆရာ
ဟုတ်ကဲ့နောက်တစ်ခုကလည်းဟိုအရင်တော့ကလည်းစမ်းသပ်ခဲ့ဦးမယ်မအောင်မြင်တာရှိရဲဆိုတော့ဟိုစနစ်တစ်ခုနဲ့တစ်ခုမှာတော့ဟိုအကုန်လုံးကတော့ဟိုပြည့်ပြည့်စုံမှာမဟုတ်ဘူးဆိုတော့အားနည်းချက်အားစားချက်တွေလည်းရှိမှာပဲဒီနေ့မှာကျွန်တော်တို့ဒီဘန်ကောက်တက်သူကဒီဆီယမဒေါ်နင်းပွင့်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုထိုင်းနိုင်ငံမှာနှစ်ပေါင်းများစွာဒီပညာရေးအတွေ့အကြုံရှိခဲ့ဘူးတဲ့ပုံကိုတရားလည်းဖြစ်တယ်ဆိုတော့ဒီကျွန်တော်စနစ်တည်းအောင်မြင်ဖို့ဆိုရင်ဘာတွေလိုမလဲဒီဟိုထိုင်းနိုင်ငံမှာဟိုကြုံရတဲ့အတွေ့အကြုံတွေနဲ့ရှင်ပြီးဆီယမရဲ့သဘောထားကိုဆွေးနွေးပြပါဦးခင်ဗျာ
โอเคပါဟိုနေ့ကဓာတ်ချော့ပြောလို့မရပါဘူးခိုင်းမှလို့တဲ့ပုံစံကိုကျွန်တော်နေ့မှာလို့ဆိုတာလုံးဝတော့ဘာမှမဟုတ်ပါဘူးကျွန်တော်ချင်တာကတော့လေကြောင်းတယ်ဆိုတာကဒါကစ်စတာလေအထမ်းပါပါဘယ်လိုလဲဓမ္မဒီမှာရှိရဲ့ဟိုစာတင်ကြားရဲ့ site ပေါ့နော်ဘယ်လိုလုပ်ကပေါ်ဖော်မန့်ဘေးကိုတော့ပြီးတော့အမှတ်တွေပြီးပြီးတော့ဟိုစက်တိုင်းစက်တိုင်းလေးဒီလေးဒီကျောင်းသားရဲ့ပေါ်ဖော်မန့်ကိုအမှတ်ပေးသွားပြီးပေါင်းလာရတဲ့အခါမျိုးကြတော့ကျောင်းသားကြီးကမလို့ update ရမှတ်ပါလေအဲ့တော့ကျမတို့ကျန်ဒီမှာ class အရင် site ကကြီးပါတယ်။ကျောင်းသားဦးကြီးအများကြီးကိုဆရာတစ်ယောက်ကဟို performance based ကိုအကုန်လုံးလုပ်ဖို့ဆိုတာကဟို fair ဖြစ်ဖို့တော်တော်လေးခက်ပါလိမ့်မယ်။နောက်တစ်ခုကလည်းဟိုခေါင်းရိုးကျိုးတွေပုံစံတစ်ခုအနေပြီးတော့ချက်ချင်းပြောင်းဆိုတဲ့အခါမှာကျမထင်တယ်ဟိုစုတ်တာပြတ်တာပေါ့နော်။ဥပမာ sample clinic ကိုတရားရကန်လုံးဆင့်နေရပြီးတော့ကျမက60ရကန်လုံးလောက်ကိုလျှော့လိုက်50ပုံပေါင်း60လို့ပြောလိုက်မယ်။ဒါနဲ့60ရကန်လုံးနဲ့မှဥပမာတော့ကျောင်းသားတွေကကိုယ်တိုင်နဲ့ဆိုင်ရာပတ်ဆိုင်တွေရလေဟိုလူရောကယူဒီပေါ်ကြီးကဘယ်လိုအကျိုးသိနိုင်လဲဆိုတော့ living back to the society ဆိုတော့ဒီတိုင်နဲ့ဆိုင်ရာတကယ်လို့ပြုံးချဖို့ပြတ်ကိုအမှန်တကယ်လို့လုပ်နေကျောင်းသားတွေ creative project လုပ်ခိုင်းနေ na environmental awareness run ni paw no alor bio tinu sia ma le environmental awareness ma bio le patte le pyo me kuna le myo paw sanya sanya paw english tinu sia ma le di environmental patte de hari ko chang ma le khan na presentation chan le khain le ho a myin chin phle le paw so alor kuna critical thinking ni analytical thinking ni ko kuna 10% di lo ho prathama do paw no ho class ni ma chang ma le motivation na blao shi le individual chu a tyaok the yan daw ni le da ni yan self switch phit de so so le chang ma le me me hlee le chang ma le ka kwe khaw a myo teamwork le project tu a la myo le ni jama lo ho ko na responsibility paw no self responsibility che a tin sei ni twa aw good citizen so le sub project myo ni jama a chin le a la se ma se ma se ma se ma chwa 10% paw no a la myo le ko 40% law lou pi yo somewhere to make 60% 60% to 50% အဲ့လိုလေအရင်ပထမအစ်မလုပ်ကြည့်လေပုံပြေလေးရလို့ဒီမှာစစ်ကြတော့ပြင်ပါလေဒါပြလို့ဆိုတော့ဒီနောက်လေမျိုးပေါ့ဆရာမကြီးကိုယ်ရင်ကဒါဟို performance ဖြစ်လို့ရှိတယ်နာ subject ဖြစ်တယ်ဒီနောက်ဟိုအတိအကျထွက်လာခြင်းမထွက်လာမယ်နောက်တချို့တိတ်ဆွတ်တဲ့တောင်းတာဆရာမကိုမျိုးပြန်ထုတ်တဲ့ခါမှာဆရာမကမကြည့်နိုင်ဘူးတောင်းတာကိုအမျိုးထားတာလို့ပါလို့အများကြီးဖြစ်လာနိုင်ပါလေ
ဒါ
ကြောင့်မလို့ဒီနားလေးမျိုးပေါ်ဟိုချက်မြက်တဲ့ကောင်းသားချက်ကိုလည်းခုနပြတဲ့ဆက်မှတ်ဆက်မှတ်ဆက်မှတ်ရဲ့ project ကြီးအဆုံးကြီးပေါ့နော်။ဒီမှာစာရင်းစာကုန်းကျန်တဲ့ကြညာရေးရတော်ရဲ့ solution ကိုနကြပန်းစကားပြောတာတော်ရဲ့ solution ကိုသူ့ရဲ့ multiple intelligence ကြီးကိုကြွလာအောင်လုပ်ပြီးနေတဲ့ project ကြီးပေါ့။အဲ့အမျိုးမျိုးကျန်တဲ့ကံတန်တဲ့လူမျိုး 40% လောက်ထားမယ်။ဒါမှမဟုတ် class motivation ပေါ့။တောင်းသားရဲ့ဟိုချက်မြက်ကြောက်ကြောက်ပါဝင်ခြင်းရင်းကြီးကိုဆက်မှတ်လောက်ပြီးပြီလေ။ Someone to make low value ကျွန်းလုပ်လိုက်တာမဟုတ်ဘဲနဲ့ကျွန်တော်တို့မတရားရတဲ့ဇုံတစ်ခုလေးကိုပဲကြည့်လို့အစားကတော့60ရာခိုင်နှုန်းသို့မဟုတ်90ရာခိုင်နှုန်းလောက်ကိုအရင်ပထမအစ်စ်နေစမ်းကြည့်လို့ဒီမဲ့လို့ချင်ပါလေ
။
အဲ့လိုကြောင်းတဲ့အခါမှာဒီက follow up research ပေါ့နော်။ဒီဟာကိုစောင့်ကြည့်တဲ့ observer နဲ့ research team ပေါ့။ဘယ်နိုင်ငံကြောင်းမှာပြုစုရှိတဲ့ဆရာဆရာမတွေဗမာဆရာဆရာမတွေစစ်တမ်းကြည့်ပြီးလို့ပြရမလဲဒီလိုချင်းတဲ့ဒီရှိတဲ့အခါမှာ observer အနေနဲ့ပေါ့။အဲ့လိုသင်ကျန်ကိုတန်းတစ်ခုလိုမျိုးနဲ့ဒီ research နောက်က final solution နဲ့ဒီ outcome ဘယ်ဖြစ်လဲနောက်ကြည့်ရမှုရှိရဲဆိုရင်ပထမ decision ပေါ့နော်ပြီးတော့မှနောက်တစ်ခုကိုဆက်စဉ်းစားရင
်ဟုတ်ကဲ့ကျမ
လုံးဝတရားရတဲ့အကြောင်းကြောင့်တော့အဲ့အဆုံးချက်တစ်ခုတော့တောင်းတယ်လို့ကျွန်မထင်ပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကိုနောက်ထပ်ဟိုပေးပို့ထားတဲ့ဟို Facebook ကနေပေးပို့ထားတဲ့ message တွေရှိပါသေးတယ်နန်းလောင်ကြီးဖတ်ပြပေးပါဦးခင်ဗျာတချို့
ဟုတ်ကဲ့ပါရှင်ပထမဆုံးသူကတော့ကိုတက်နိုင်ပါကောင်းပါရဲ့အရေးပြက်ပင်ပန်းနေရတဲ့ဘဝကနေចောင်းသားចောင်းတွေလွတ်မြောက်ရင်ကျင်းတ်ပါပြီတဲ့ကျူရှင်စနစ်လည်းဖြတ်သိမ်းပေးဖို့လိုပါတယ်ပိုက်ဆံမတနိုင်တဲ့ကလေးတွေနှစ်နာတယ်ဆရာတွေကចောင်းမှာတေချာမသိမှုကျူရှင်ပဲသင်တယ်လို့ရေးပါတယ်နောက်တယောက်ကတော့ဇီဇဝါဆိုတဲ့သူပါတက်ကတော်ဘွဲယူတဲ့အဆင့်မှာတင့်နေတတ်တယ်နော်တဲ့အောက်ခြေကတော့တဒံပြီးရင်နောက်တဒံမြင်းပြေးတယ်လို့တက်လာပေမဲ့အောက်ခြေမှာအစာမကြေဘူးဆိုရင်တက်ကတော်မှာစာမလိုက်နိုင်ပဲဘွဲယူဖို့မလိုက်နိုင်မှာကိုဆိုလိုတာပါတဲ့ဘွဲနဲ့ဆုံးဖြတ်ပြီးတော့အည်အချင်းမမီရင်လုပ်ငန်းခွဲမှာကိုရုတ်ကားရဖြစ်နေတတ်ပါတယ်တဲ့ရှင်နောက်တယောက်ကတော့ဆမ်မော်ပါသူကတော့ကြိုက်တယ်ဒါမှကလေးတွေရဲ့အနာဂတ်တောက်ပမှာအခုကလေးတွေကဆရာဆရာမတွေတင်တဲ့ကျူရှင်တက်ရင်တက်မတက်ရင်အပြင်ကကျူရှင်တွေတက်ပြီးအလွယ်လိုက်နေကြတာဆရာတွေကလည်းဆမ်မဝဲနီးမှဒါချက်ဆိုပြီးတော့ပေးကြတယ်တဲ့ကလေးတွေကိုဖိဖိစီစီမတင်ကြဘူးလို့ရေးပါတယ်ရှင်နောက်ဆုံးတစ်ယောက်ကတော့မျိုးကျော်ပါသူကတော့ကျောင်းသားတွေအတွက်စနစ်မပြောင်းခင်ဆရာဆရာမတွေကိုအရင်ကြက်မှတ်ဖို့လိုမယ်ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကိုဆွနေဘက်မှာပါဝင်ဖို့ဆိုပြီးဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဒီဟိုဝါရင်ရှင်းနေဖြစ်တဲ့ဥကျော်လင်းပါဥကျော်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်က62ခုနှစ်ကျွန်တော်ရန်ကုန်တက္ကသိုလ်မှာအင်္ဂလိပ်စနစ်တိုင်းပေါ့ဗျာအမပြည့်ရစနစ်နဲ့လာခဲ့တယ်နောက်အင်တာမီဒီယက်ခေါ်တဲ့ဥပဇာတဲ့နှစ်နှစ်ပေါ့ဆယ်နှစ်တမ်းပေါ့အဲ့ဒီကြမှာအတန်းကြီးခွဲရတယ်တိတ်ပြန်လိုက်ဝိဇာလည်းခွဲပြီးအဲ့ဒီကြမှာ BSC ရဲ့ engineering နဲ့ medical ကြီးခွဲသွားတယ်အခုကျတော့ခရီးတွေဆယ်တန်းနေရတခါလေမြေပြူဆံများနဲ့ပတ်စံတက်နေပြီးအဲ့လှိမ့်ပြီးတော့၆ပေါ်သားဂုံလူယူရှောင်းဝင်ဖွဲ့ရယူပြီးတော့ရှောင်းဝင်လည်းလုံးမစားဘူးအဆိုတော်ဖြစ်ပါဖြစ်အဲ့ဒါတိတ်ပြီးတော့ဘာမှမရှိမှအယုံဆိုးရတာပတ်စံရှိတဲ့လူတွေကပညာရုပ်လာပြီးဖြည့်စည်းလို့ဖြစ်နေအဲ့ဒီပုံမှာဆရာမတွေလည်းအကျင့်ပြအဲ့ဒီလိုအခြေအနေမှာခုနကပေါ်ပဲဒီ A+ B+ ကြီးလောက်လာလို့ရှိရင်တော့ကျွန်တော်တို့အချွေဒုက္ခပေးသလိုပဲဒီစက်တက်ကလည်းဒုက္ခပေးပါလိမ့်မယ်တော့အမပေးစနစ်မှာပဲတော်တော်အဂရိတရားကိစ္စနဲ့ဒီကျွန်တော်တို့ဆရာမတွေဆရာတွေအရင်ရှင်းပြမိတဲ့ဆရာမတွေဆရာတွေဝေးထုတ်ပြီးတော့မှနိုင်ငံတကာပညာရေးကိုဆန့်ကျင်ပြီးအောင်ဒီအမပေးစနစ်တွေကိုသွားနေရေးတယ်ပါတော်ချင်းဒီကောင်းတော့မှတောက်တူတောင်းတော့ပဲအပေါ်ဒီတစ်ခေတ်အပေါ်ဒီတစ်ခေတ်ဒီလိုမျိုး အဲ့ဒီအမေရိကန်စနစ်နဲ့ပြောမှလည်းရောအစီအပြေပါပါဒီလိုမျိုးနဲ့အရန်ကျလဲလို့ကျန်အလဲလက်သွားမှဆိုးပါလေဘာကြောင့်လဲဆိုကျွန်တော်တို့ရှင်းလင်းသိလားနေတာမဟုတ်သေးဘူးဗျပြည့်လို့လိုက်ချင်တာပေါ့ဗျဒီကအလန့်တုံးစေကျွန်တော်တို့အလန့်50လောက်လှမ်းလိုက်ရှင်တယ်ဒါပေမဲ့ကျွန်တော်တို့တလားတော့မရွေ့နိုင်ဘူးဘယ်လိုမှအာဖရိကန်နဲ့လိုက်စားဆိုရင်နာမည်ကြီးတဲ့နိုင်ငံမှာတော့ဒီနေ့ကြီးကတော့နည်းနည်းလေးတော့အလန့်ဝင်းနေပါသေးတယ
်
စူးစမ်းပြီးတော့မှဖြစ်အောင်တော့လုပ်ကြတော့မဖြစ်နိုင်မင်းလဲဆိုရင်တော့ကလေးတွေရောဗပေးတဲ့ဆရာမတွေရောအကုန်လုံးအဲ့တိုင်ပြေလက်ကျုပ်တို့ခါရဘောကနေကျွန်တော်တို့တိုင်ပြေကြောက်ထဲကြပါပါမယ်ပြည်ရင်နဲ့တိုင်ပြေမဖြစ်နိုင်မင်းတိုင်ပြေကြောက်ထဲကြမှာဆိုလို့ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကျွန်တော်တို့နောက်ထပ်သောတာရှင်တွေပေးထားပို့ထားတဲ့စာတွေလည်းဖော်ပြခြင်းပါတယ်မခွန်ချင်းဖတ်ပြပါဦးခင်ဗျ
ဟုတ်ကဲ့ရှင်စံညွန်းကြီးလို့ရေးဆိုတဲ့သူတယောက်ပါပညာရေးစနစ်ပြောင်းလဲတာတဲ့ဆရာဆရာမတွေရဲ့အရေးအတွက်နဲ့အရေးသွေးကောင်းမွန်အောင်ပထမစူးစမ်းတဲ့ဒီအတွက်ဆရာဆရာမတွေကိုလုံလောက်တဲ့ထောက်ပံ့မှုပေးဖို့လိုတယ်လုံလောက်တဲ့ထောက်ပံ့မှုဆိုတာကလစာတစ်မျိုးတည်းကိုပြောတာမဟုတ်ပါဘူး။ဆရာဆရာမတွေရဲ့အရည်သွေးကောင်းမွန်အောင်ထောက်ပံ့မှုတွေပေးတင်တယ်။ကျောင်းတိုင်းမှာစာအုပ်စာတမ်းပြည့်စုံတဲ့စာကြည့်တိုက်တွေထားတင်တယ်။ကလေးတွေကိုငယ်စဉ်ကတည်းကစာဖတ်တတ်တဲ့အလေးထားတွေမွေးမြူပေးတင်တယ်လို့သူကအကြံပေးထားပါတယ်။နောက်တစ်ယောက်ကတော့သစင်မေးလို့ဆိုပါတယ်။တကယ့်ကိုအမှားအမှန်ကိုခွဲခြားပြီးပညာရပ်ပေါ်မှာတိချာဆုံးဖြတ်မှုရဲ့ရလက်ကောင်တစ်ခုဖြစ်စေချင်ပါတယ်။ပညာရေးစနစ်ကိုမျှတမှုရှိမယ်ဆိုရင်တော့အားလုံးကြည်နှစ်နှက်ကြမှာပါလို့ပြောထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဒီမှာနောက်ထပ်ကိုတန်းအောင်ဆိုတဲ့ပုဂ္ဂိုလ်ကလည်းစနစ်ကတော့ကောင်းပါတယ်လူမကောင်းရင်အလုံးမဖြစ်တဲ့စံသက်ခံပညာရေးထက်မပိုပါဘူးနှစ်ပေါင်းများစွာအသားကျလာတဲ့စိတ်သက်စီးကအသိပညာရည်သွေးရည်ချင်းတွေကစနစ်တစ်ကိုအုံဖွားမန်းထည့်ပေးလိုက်လို့ချက်ချင်းလိုက်မိနိုင်မှမလားဆိုပြီးသူကမေးခွန်းထုတ်ပါတယ်နောက်တစ်ယောက်ကတော့အောင်နိုင်ဆိုတဲ့အကောင့်မှာသူကတော့ကျွန်တော်အမြင်ပြောရရင်တဲ့ဆရာဆရာမတွေကအဆင့်အေးရတဲ့ကလေးကိုအဆင့်ဘီပါလို့သတ်မှတ်လိုက်ရင်ဘယ်လိုလုပ်မလဲတဲ့နောက်တစ်ယောက်ကတော့ကိုမောင်မောင်မှာသူကတော့အရေးချင်းသတ်မှတ်ပေးမဲ့သူတွေကလည်းအစ်စ်မိပြီးတော့ဖြောင်းမှန်မှန်ကန်မှုလိုပါတယ်ဆိုတော့ဒီသဘောထားပေးကြတဲ့သူတွေထဲမှာဒီအရေးချင်းကိုဆုံးဖြတ်မဲ့ဆရာကြီးအပိုင်းနဲ့ပတ်သက်လို့ထောက်ပြရည်လည်းတွေ့ရပါတယ်ဆိုတော့ဆရာကြီးအနေနဲ့ရောဒီစနစ်တစ်ကိုအကောင့်ထဲပေါ်တဲ့နေရာမှာထိထိရောက်ပါဝင်နိုင်လောက်တဲ့အခြေအနေမျိုးအစဉ်တင်ရောရှိနေပြီလားဆရာဦးတုတ္တရဲ့သဘောထားဆွေးနွေးပါဦးခင်ဗျာ
တော့ဆရာဆရာမတွေကအရေးချင်းရှိလားဆိုအရေးချင်းကကျွန်တော်တို့ဆရာဆရာမတွေကတော့ဟိုပါပေါ့နော်ရန်နှုံးကြီးရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဆွမ်းနာပြောတယ်လို့ဟိုဒီဟိုဥမာ capacity building ရှိပြီးသားဆရာဆရာမတွေမှာအဓိကဘာလဲဆိုတော့ကျောင်းသားအချို့နဲ့ကျွန်တော်တို့ဆရာအချို့မမြတာအဲ့တော့တချို့ကျောင်းတွေမှာဆိုရင်မူလတန်း၄တန်းအဲမူလတန်းကျောင်းတွေမှာဆိုဆရာ၃ယောက်ပဲရှိတယ်အဲ့တော့ကျောင်းလုပ်သားဝင်နေရတယ်သူကဘီ OTPC လို့ဘာလို့မတက်ထားတဲ့အတွက်အဲ့ပြဿနာတွေရရှိတယ်အဲ့တော့ကျွန်တော်တို့ကဆရာဆရာမတွေကိုအင်းနဲ့အားနဲ့ခန့်အမိခန့်ယုံတယ်မကြည့်သူတို့ရဲ့အစွမ်းအားပေါ့နော်ဟိုဘက်ဆုံးပြေဆုံးတဲ့နေရာအထောက်ထားဟိုအထောက်ပံ့ပြီးပေးရမှာပေါ့ဒါမှသာအောင်မြင်မှာမျိုးဆိုတော့ကျွန်တော်တို့ကမအောင်မြင်နိုင်ဘူးအရင်စဟိုဆေးဆိုးရလက်ထပ်ပါလက်ထားလုပ်ခဲ့တာပဲမအောင်မြင်ဘူးဟိုတကြောင်လုံးကအကြောင်းအုံနဲ့ကျောင်းလုပ်တာနှစ်ယောက်တည်းရှိတယ်ဒီစနစ်ကြီးနဲ့တော့တယ်အဲ့တော့ဘလို့မှမလုပ်နိုင်တော့ဒီဟာအကြီးကြီးကောင်းနေမထွက်လာဘူးပြီးတော့ဒီ monitoring အဖွဲ့ပေါ့နော်စောင့်ကြည့်ရေးအဖွဲ့ကလည်းမရှိဘူးဒီပညာရေးစနစ်ကိုအကောင့်ထဲတော့ပေါ့တော့ကလိုက်ပြီးတော့စောင့်ကြည့်တဲ့အဖွဲ့ကမရှိတော့ကိုတရားရခိုင်နှုန်းအောင်မြင်နေဆိုပြီးတော့ဟိုစာရွက်ပေါ်မှာဖြစ်လာတဲ့အခြေအနေပေါ့နော်အခုတော့ကျွန်တော်တို့ကအဲ့ဒါကိုအကဲဖြားဖွဲ့ပြီးနောက်စစ်စည်းရေးဖွဲ့ပြီးစနစ်တကျပေါ့နော်ပြင်ပပညာရှင်တွေနဲ့ကျွန်တော်တို့အခုဆွမ်းနာတယောက်ပြောသွားတယ်ထိုင်ရဆရာမတယောက်ကဟိုမြန်မာနိုင်ငံပညာရေးကောင်းမှုအတွက်ဆိုလုပ်ပြီးမယ်ဆိုဒါစီအားလုံးဝိုင်းဝန်းပြီးတော့ပူးပေါင်းဆောင်ရွက်လိုက်မယ်ဆိုတော့ကျွန်တော်တို့ကအောင်မြင်မှတည်ကြတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဆရာရဲ့အရေးချင်းနဲ့ပတ်သက်လို့ဟိုဒီရက်ထဲမှာပဲဟိုတက်တက်ဆက်ဆိုင်ပေါ့လေအရေးချင်းရှိတဲ့ဆရာတွေနည်းဖို့မယ်ဆိုပြီးတော့ဟိုချိန်မောင်းပြောနေရတဲ့တဲ့နေလေကျွန်တော်ကြားပါတယ်ဆိုတော့ဒီပညာရေးပြုရင်ပြောင်းလဲမှုမှာဟိုဒါလည်းဟိုဒစိတ်တစ်ပိုင်းလို့ဆိုနိုင်မလားဆရာမတော်တူတူမှာသဘောထားဆွေးနွေးပြပါဦးခင်ဗျာ
ကျားဆရာနေရွှေတာလေးမပြောနိုင်လေကျမခုနနည်းနည်းလေးဖြည့်ဆက်ပြောချင်တယ်ပါဆရာဟိုဟာလေကျမဆိုလိုချင်တာကလေခုနပထမချက်မှာမပြည့်စုံတော့လို့ကျမတို့အဲ့ဆာမီဝဲစနစ်ကျောင်းဝင်ဆိုတာနဲ့ဟိုဟာပေါ့ကြိုးကြိုးရယ်ဆိုမဲ့မလုံလောက်တဲ့ချက်တွေကျမပြောချင်တာဆရာဥမာဒီဆာမီဝဲစနစ်ကျောင်းလို့ကျမတို့ကဒီတိုင်းပဲကျမတို့အားလုံးစိတ်ပြည့်လက်ပြည့်ဖြစ်နေတဲ့ဒီအလွတ်ကျက်ပညာရေးကိုမပြောင်းမနဲ့ဆောင်းပွဲစနစ်ကိုပြောင်းလို့မရဆရာဒါကြောင့်ကျမတို့အယူဆကဘာလဲလို့မေးတာဆရာပြောင်းဝယ်ပညာရေးယူဆကျမတို့ကကလေးတွေကိုသူ့အတူအားထုတ်ပြီးတော့မစင်စားတွေးခေါ်တတ်တဲ့ပညာရေးယူဆကိုတောင်းမယ်ဆိုတဲ့အဲ့ဆိုရင်ကျမတို့တရားရင်းနှီးလန့်နေပြောင်းရမယ်ဆရာအဲ့ဒါနဲ့ထောက်ကူပြုရခုနဆရာမဘန်ကောက်ကဆရာမပြောသားသူပေါ့နော်ကျမ class size လို့ဟာမျိုးတွေပေါ့နော်ဆရာနဲ့ကျောင်းသားမျှတာရဲ့စာသင်ခန်းတွေနောက်သင်ထောက်ကူပစ္စည်းတွေနောက်ကျမတို့အဲ့စာသင်ခန်းကိုအထောက်ကူပြုတဲ့ဒီတင်ကြရေးဆိုင်ရာနီးလန်းနေပေါ့နော်ဆရာကြီးရဲ့အရေးသွေးပိုင်းဆိုင်ရာကိုကျွန်တော်ဖြည့်တင်းမှုနေပေါ့နော်ဆရာရဲ့စာမီးဘာကြောင့်ဆောင်ပွဲဆရာရဲ့ကျောင်းသားတွေကိုဘာတွေကိုစစ်ပေးဖို့လိုရဲဆိုတဲ့နားလည်မှုနေပေါ့နော်ဆရာအဲ့ဒါတွေအားလုံးကိုပြောင်းမှုအတွက် ပြင်ဆင်လိုက်မှကျမတို့ကအဲ့ဒီစာမီးဝဲပြောင်းလာတယ်ဆိုရင်အနှစ်သာရကိုရောက်မယ်လို့ကျမပြောချင်တာဒီပုံတိုင်းပြောင်းလို့ရှိရင်ကျမတို့ကတော့အောင်မြင်ဖို့အတွက်တော့ဒီအခုပြောင်းမယ်ဆိုတာလေးနဲ့တော့အောင်မြင်ဖို့ဆိုတာတော့ကျမတို့ဘလို့သုံးသပ်ပေးရမှမတိလောက်အောင်ကိုအလန်းဝင်းနေပေါ့နော်ဆရာအဲ့ဒါလို့ကျမထစ်ဆွတ်ပြောချင်တယ်ဒုတိယတစ်ချက်ကတော့ဒီနဲ့ရွှေ့တဲ့ကိစ္စတွေကတော့တော်တော်လေးဒီဥစ္စာတော်တော်လေးဆရာကြီးဒါတွေမှတော်တော်လေးပြောစရာဖြစ်သွားဒီဒီသဘောထားပေါ့ဒီသဘောထားကအခုမှမဟုတ်ခိုးကလေးရရှိတယ်ဆိုတော့သဘောထားပို့ပြီးတော့ထင်ရှားလာပြီးတော့ဒီခိုးကလေးရလည်းရှိရယ်ဆိုတာထင်ရှားဆိုအခုတက်လာတဲ့အစိုးရတင်လက်ထက်မှာလည်းဒီဆိုရမှာဘာပေါ့ပညာရေးဌာနကဥဆောင်တဲ့ပညာဝေးဝန်ကြီးကိုယ်တိုင်ကဒီလိုသဘောထားနဲ့ပြောလိုက်တဲ့အတွက်ဒါကလက်ရှိကျမတို့တွားနေတဲ့ဒီဟိုဒီဟိုတိုင်းပြည်ထူထောင်ရေးကိစ္စတွေညဉ့်ဉန်းရေးကိစ္စတွေမှာပါဒီတိုင်းရင်းသားဒေသတွေရဲ့ဒီဟိုပုံမှာစဉ်းစားချက်ကတော်တော်လေးကိုအဲဟိုဆိုးွားနေတယ်ဆိုတဲ့ချက်ကိုတွားတွေ့တာပေါ့နော်နှစ်ချက်တွေ့တာကိုပြောကြတာကဆရာတွေပုံမှာစဉ်းစားနေတာပထမတစ်ချက်ကအညံ့နဲ့ဆရာတွေကိုအဝေးပို့ပြတယ်ဆိုတဲ့စဉ်းစားချက်နဲ့ဒုတိယချက်ကကျွန်မခုနကပြောတဲ့စဉ်းစားချက်ပါတိုင်းရင်းသားဒေသတွေကိုကရှိနေတဲ့တိုင်းရင်းသားတွေပုံမှာထားတဲ့သဘောထားပေါ့နော်အဲ့ဒီအချက်ကတော်တော်လေးဆိုးွားသွားစီလို့ပြောဒီဥစ္စာမဖြစ်တဲ့နဲ့ဟာအဓိကကတော့ကျွန်မထောက်ပြချင်တာတော့ဆရာဒါတစုအပေါ်ကနေပေါ့အာနာရှိတဲ့လူတစုတစ်ဖွဲ့ရပဲပေါ့နော်ဟိုဆရာခံထားရေးကိုချုပ်ကင်ထားတဲ့ဒီဘုချုပ်ကင်မှုကလွမ်းမှုတွေစီမံခန့်ခွဲရတာပြဿနာဖြစ်နေတယ်လို့ပြောချင်တယ်ဆရာဒီကတည်းကအဲ့ဒါကိုကျွန်တော်တို့ပြောင်းဖို့ပြောင်းအောင်ဆရာပြင်ဖို့ပြင်ပေးရမယ်ဆရာကျွန်တော်တို့ပြင်ဖို့ပြောင်းဖို့လည်းဒါလည်းတော်တော်ကြာကြာရပြောကြပြီပေါ့နော်အစိုးရအသစ်တက်လာတဲ့ခါမှလည်းကျွန်တော်တို့အဲ့ဒီကိစ္စကိုတော်တော်လေးကိုတတိရှိရှိနဲ့လှုပ်ဆွေးချင်တယ်ဒါနဲ့ခုထိတော့ကျွန်တော်တို့အဲဟိုမဖြစ်လာသေးပဲနဲ့ပုံဆိုးတဲ့တုတ်ဟိုဟိုတော့ပါခေါင်းမယ်ပြောဆိုချက်တွေပဲကြားနေရတယ်ကျွန်တော်စိတ်လည်းမကောင်းအန်လန်အော်ရစရာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ထပ်ဒီ Facebook ကနေကျွန်တော်တို့ message တွေပေးပို့ထားတာတချို့ကိုလည်းကျွန်တော်ဆက်လက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒါကတော့စောစောကဟိုဆွေးနွေးကြတဲ့ပုံစံတွေထောက်ပြတဲ့ကိစ္စမျိုးတွေနဲ့တော်တော်လေးဆိုင်ပါတယ်ဒီဟိုတယောက်ကတော့ဒီဖုန်းတော်ခါဆိုတဲ့အကောင့်နံပါတ်နဲ့ပါသူကတော့စနစ်တစ်ကိုလည်းအလွတ်ကျက်အလွတ်ပြေဒီဘက်နားကဝင်ဟိုဘက်နားကထွက်တပွဲလို့ချက်ဖြစ်ပြီးအောင်ခဲ့ရတဲ့သူများရှာဖွေပြီးသားကျွန်ပညာရေးစနစ်နဲ့ပေါ်ရခဲ့တာဆိုတော့လေအခုကျင့်သုံးမဲ့စနစ်ကိုကျိုးဆိုပါတယ်ပညာဆိုတာဝေဖန်ပိုင်းခြားနိုင်တဲ့စံနှုန်းတစ်ခုနဲ့သတ်မှတ်တင်တယ်လို့ထင်ပါတယ်စာရေးဆရာတယောက်ကဟောဦးပါတယ်မြန်မာကျောင်းတွေကရွေးရင်းများနေတာသင်ခင်ဖြစ်အောင်သင်ပြပေးဖို့လိုတယ်ဆရာပိုင်းကလည်းတော်မှရမယ်ဒါမှလည်းသင်ယူတဲ့တစ်ပတ်ကထူးချွန်မယ်နှစ်ခုညင်တကယ်ပညာတဲ့ကဝိကျော်မော်တွေပေါ်ထွန်းလာမှာပါဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့မဝင်းအေးဆိုတဲ့အကောင့်မှာသူကတော့ဆရာမတွေကိုလည်းအရေးချင်းဆေးရမယ်ကလေးတွေပဲလုပ်လို့မရပါဘူးတဲ့အရေးချင်းမပြည့်တဲ့ဆရာမတွေကိုဘလို့လောက်မလဲဆိုတော့အစီအစဉ်ပြစီခြင်းအစီအစဉ်ကိုတခုချပြစီခြင်းပါတယ်နောက်ကျန်တဲ့စာနှစ်ဆောင်လဲမခွန်ညိုကျေးဇူးပြုပြီးဖတ်ပေးပါဦးခင်ဗျာ
နောက်တစ်ယောက်ကတက်ခိုင်လို့ရေးထားပါတယ် policy ကတော့ကောင်းပါတယ်ဒါပေမဲ့ agree လိုက်စားမှုတွေတေချာပေါက်ဖြစ်လာမှာပါ policy ကိုလက်တွေ့အကောင့်ထဲပုံမဲ့မြန်မာနိုင်ငံကဝန်ထမ်းအများစုကအားလုံးကိုတော့မဆိုလိုပါတဲ့လစာနဲ့မလောက်လို့ဆိုတာအမြဲပြောနေကြတဲ့စကားပါဝင်တန်းစခေါ်ကလေးကလာစာကဘယ်ရွေးဘယ်မြရမယ်ဆိုတာပါပြီးသားပါဒီလောက်ပဲရမယ်တည်တည်ကြီးနဲ့ဝင်တယ်ပြီးတော့ဘေးပေါက်ဘယ်ကရမလဲရှာကြတယ်အခုလိုပညာရေးပြောင်းလဲမှုမှလည်းအလားတူဖြစ်ရတွေပေါ်ပေါက်လာမယ်လို့ထင်မိပါတယ်အဂရီလိုက်တိုက်ဖြတ်ရေးကိုဘတ်ဂျက်များများတုံးပြီးတော့တိုက်ဖြတ်တင်ပါတယ်လို့ဆိုပါတယ်နောက်တစ်ယောက်ကတော့နန်ဟိန်းလို့ဆိုထားပါတယ်အဂရီကင်ရှင်ပြီးတီလလုံကြုံရင်စနစ်မလိုဘူးတင်တဲ့လူကတကယ်တိုက်ရမယ်တဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီပညာရေးကဏ္ဍတိုးတက်ဖို့ဆိုရင်တော့ဟိုလူရောမူရောလူဝက်ချက်တွေအကြီးအကျယ်ရှိနေဆိုတော့အားလုံးကလည်းပြောကြပါတယ်ဆိုတော့ဒီအခုပြောင်းလဲမယ့်အပြောင်းလဲကတော့တကယ်တမ်းပြောမယ်ဆိုရင်ပညာရေးကဏ္ဍတစ်ခုလုံးမှာအစိတ်ပိုင်းလေးတစ်ခုပဲရှိပါသေးတယ်ဒါတောင်မှစိန်ခေါ်မှုတွေအခက်အခဲတွေရှိနေတာဆိုတော့ဒီစနစ်ကြီးတစ်ခုလုံးကိုတိုးတက်ဖို့ဆိုရင်အခြေခံအကျဆုံးအနေနဲ့ဘာတွေပြင်ဖို့လိုမလဲဆရာဦးတုတ္တရရဲ့သဘောထားကိုအချင်းချင်းပြောပြပါခင်ဗျာ
တော့သနာပြောတယ်လို့ပေါ့နော်ဒေါက်တာဆူမှာပြောတယ်လို့ပေါ့အဓိကကကျွန်တော်တို့ဟိုပညာရေးကိုလွတ်လပ်စွာစီမံခံခွဲမှုကိုပြင်ပြရမယ်ဟိုဘဟုထုတ်ကြိမ်မှုကိုအတန်အလုံးရှော့ချရမယ်အဲ့ဒါမှသာကျွန်တော်တို့ကအောင်မြင်မယ်သနာဝင်ကြီးကပြောသွားတဲ့ကိစ္စကျွန်တော်ထီလိုက်မယ်နော်အဲ့ဒါဘာလဲဆိုတော့ तू ကကျတော့ဟိုပြောတာဆန္ဒတစ်ခုစောသွားသလားတော့ကျွန်တော်မသိဘူးပေါ့နော်အဲ့လိုကတော့ကျွန်တော်လည်းလုံးဝလက်မခံဘူးဆရာဆရာမတွေကိုပြောင်းနေဆိုတာဒါပေမဲ့သနာပြောတယ်လို့တကယ်ကြောင်းကောင်းနေမှာဥပမာ TTC လို့ဘာလို့မှနေပြီးတော့20လောက်တောင်းဝန်ထမ်းပြီးတော့ဒီကြောင်းရဲ့အထောက်အကူသိပြီးတော့လက်ပြီးလက်ယူလုပ်သွားတဲ့ဆရာဆရာမတွေအများကြီးနဲ့အဲ့မှာနေရာဝဲတာတွေဖြစ်နိုင်တယ်အဲ့ဒါကိုဝင်ကြီးရမြန်အဲ့ဒါကိုစုလို့ပြီးတော့သူပြောတလားမသိဘူးတော့ကျွန်တော်ထင်တာပေါ့နော်ကျွန်တော်တို့တက်သူမှစုလဲ transfer ရှိတာပဲနှစ်နှစ်တစ်ခါတစ်နှစ်တစ်ခါသုံးနှစ်တစ်ခါပေါ့နော်ငါးနှစ်တစ်ခါတစ်နှစ်တိုင်းတစ်နှစ်တစ်ခါကိုင်းညာအဲ့ကြတော့အခြေခံမှာကြတော့ကြောင်းလဲကြောင်းနေတိုင်းသူကပါမဲနဲ့ပင်စင်ယူသည်ဖြစ်နေတော့
အဲ့မဲ့နောက်တကယ်တော်တဲ့ဆရာဆရာမကြီးကအဲ့ကြောင့်နေသွားလို့မရဘူးအဲ့ဒါပြက်တနာလေးရှိရပါတော့အဲ့ဒါကိုသူကဆိုလို့ပြီးတော့ပြောတာနဲ့တူတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဟိုတော့သူသူမာကိုလည်းကျွန်တော်အစီအစဉ်အဆုံးမတက်ခင်မေးချင်ပါတယ်ဆိုတော့ကျွန်တော်ဒီပညာရေးစနစ်ကြီးတစ်ခုလုံးတိုးတက်ဖို့ဆိုရင်ဥမာလူပြင်းမို့လို့လားမူပြင်းမို့လို့လားငွေကြီးလားဘာအရေးကြီးဆုံးဖြစ်မလဲ
ဆရာအဓိကကတော့ကျမတို့မူဟာကိုမူပြင်းရမှာပေါ့နော်ကျမတို့ပညာရေးကလေဆရာဟောလေမူဝါဒမရှိဘဲနဲ့သွားလာခဲ့တာကြာပြီဆရာကျမတို့အဲဘုဂျိုကင်ယိုလက်ထက်တော့လေကျွန်တော်နှစ်30ပညာရေးစီမံကိန်းတွေနဲ့ပဲကျွန်တော်သွားခဲ့တာပေါ့နော်အခုပြီးခဲ့တဲ့ဥသိန်းစွာပေါ့အစိုးရဥသိန်းစိန်စွာလက်ထက်မှာလေကျွန်တော်နှစ်30ပညာရေးစီမံကိန်းကိုဟိုတစားဒီစားပြန်ပြင်ပြီးတော့မြို့သားပညာရေးဥတွေဖြစ်ပေါ်ထွက်လာတဲ့ဟိုဟာတိဟိုဟာတခုပဲကျွန်တော်တို့မှာရှိရပေါ့အဲ့တော့ကျွန်တော်တို့ကဒီနေ့ဒီအစိုးရအပြောင်းလဲနိုင်ငံရေးအပြောင်းလဲမှာကျွန်တော်တို့ကဒီမူဝါဒရေးအပြောင်းလဲနဲ့ကျွန်တော်တို့နာမည်နာကမှာပေါ့နော်ကောင်းမွန်တဲ့ပညာရေးစနစ်တွေတယောက်ထုတ်ဖို့ကျွန်တော်တို့မူဟုခြေခံရပါလိမ့်မယ်ဆရာဟောကျွန်တော်တို့ဒီခြေခံကြတဲ့အကြောင်းလေးကလေအဓိက၄ချက်ပေါ့နော်အဓိကအကြဆုံး၄ချက်ရှိရလို့တော့ကျွန်တော်တို့အများအားသုံးသပ်လို့ရှိရဆရာအဲ့ဒါကတော့မက်တစ်ကတော့ကျွန်တော်ခုနပိုချုပ်ကင်မှုရှိရပညာရေးစီမံခန့်ခွဲမှုကိုပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ကျွန်တော်တို့ဒီအာပေါ့နော်ဒီကျွန်တော်တို့မှာဒီမတူကွဲပြားမှုတွေအများကြီးရှိတဲ့အတိုင်းဒီမှာကျွန်တော်တပုံစံနဲ့လုပ်ထားတဲ့တင်ယုံညွှန်းနှံ့ပေါ့အဲ့ခုနကပြောတဲ့ centralized curriculum ပေါ့နော်အဲ့ဒါကိုကျွန်တော်တို့ပြင်ရပါလိမ့်မယ်လွတ်လပ်တဲ့တင်ယုံညွှန်းနှံ့ပြင်ဆင်မှုတွေလုပ်ရပါလိမ့်မယ်နောက်တစ်ခုကခုနကဒီကနေ့ကျွန်တော်တို့ပြောကြတဲ့ကိစ္စဖြစ်ပါတယ်ဆောင်ဝင်းစနစ်နဲ့ကျွန်တော်တင်ကြားရေးဆိုင်ရာပုံတင်ကြားတင်ယူရေးဆိုင်ရာနီးလမ်းတွေဆောင်မီးဝဲစနစ်တွေနောက်တက္ကသိုလ်ဝင်ဝင်တွေအဲ့ဒါကြီးပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ဆရာတွေကိုပြင်ရဆရာတွေရဲ့ဒီနေ့ကြောင်းလေးကိုလုပ်ရပါလိမ့်မယ်ဆရာအဲ့ဒါတွေအားလုံးကိုလုပ်နိုင်ဖို့တော့ဆရာကတော့အဲစကားထဲမှာမီးတဲ့ထဲမှာပါသွားတဲ့အခါကျွန်တော်တို့ဒီပညာရေးဘတ်ဂျက်ကအခုကျွန်တော်တို့ကမလုံလောက်ပါဘူးပေါ့
ပါဝင်ဆွေးနွေးပြည့်ရဲ့ပုံစံတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လို့ရမှုမဆုမနဲ့ကိုအောင်လွင်ဦးတို့တင်ဆက်သွားတဲ့စနေနေ့ညဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ခဲ့ကြရတာပါအခုတစ်ခါမှာတော့လာမယ့်အင်္ဂါနေ့ညဒိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
တော်ရရှိများရှင်ပြည်내တိုင်းဝင်ကြီးချုပ်တွေကိုလူလူကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါဗျ။လက်ရှိပြည်내တိုင်းဝင်ကြီးချုပ်တွေဟာသူတို့အရင်ကပြည်내တိုင်းဝင်ကြီးချုပ်တွေထက်ပိုကောင်းတယ်၊လုပ်ရည်ကံရည်ပိုတာတယ်လို့ VOA တော်ရရှင်တွေကမြင်ကြပါသလား။ကိုပြည်내ကိုတိုင်းကဝင်ကြီးချုပ်အသီးသီးရဲ့ခုချိန်ထိဆွမ်းဆောင်ရည်တွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါရှင်။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတိုရှင်းရေးသားပြောဆိုပြီးတော့ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
တော်တာရှင်တွေအနေနဲ့ဒိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒိုင်းလေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးဟာရက်အတန်ကြာတွေ့ဆုံပြီးအပန်းဖြေရင်အလုပ်ကိစ္စတွေကိုတွေ့ဆုံဆွေးနွေးနေကြပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံမဟာမိတ်ဆက်ဆံရေးဟာအရှေ့အာရှဒေသငြိမ်းချမ်းရေးအတွက်အခြေခံအုတ်မြစ်ဖြစ်ကြောင်းသမ္မတထရမ့်ကအင်ဗီဒိုမှာပြောကြားလိုက်ပြီးနောက်တနေ့မှာပဲခေါင်းဆောင်နှစ်ဦးဟာဖလော်ရီဒါပြည်နယ်ပမ်ဘီချ်ကသမ္မတထရမ့်ရဲ့မာရာလာဂိုခြံဝန်းကြီးအနီးမှာရှိတဲ့ထရမ့်နေရှင်နယ်ဂေါက်ကွင်းမှာစနေနေ့ကဂေါက်တည်ရခဲ့ကြပါတယ်။အမေရိကန်လူမှုကြီးကြပ်ရေးအာဏာပိုင်တွေကတိုင်းပြည်တဝန်ယာနဲ့ချီတဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေကိုအခုသတင်းပတ်တွင်ဝင်ရောက်စီးနှင်ဖမ်းဆီးခဲ့ပါတယ်။အခုလိုဖမ်းဆီးတာဟာမကြသေးခင်ကသမ္မတထရမ့်ရဲ့အမိန့်ညင်ညာချက်ကြောင့်မဟုတ်ဘူးလို့အာဏာပိုင်တွေကပြောပါတယ်။အခုဖမ်းဆီးတဲ့သူတွေဟာတရားမဝင်နေထိုင်တဲ့ရာဇဝတ်သားတွေဖြစ်ကြောင်းနဲ့ဒီဖမ်းဆီးမှုဟာလူရုပ်လုဆင်ကိစ္စတစ်ခုဖြစ်ကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရဂီလီယန်ခရစ်စတန်ဆန်ကဝါရှင်တန်ပို့သတင်းစာကိုပြောပါတယ်။အရှိတောင်အခြားဒေသတွေမှာဖြစ်ပေါ်နေတဲ့မူရေးဆေးဝါးပြဿနာတွေဟာမြန်မာနိုင်ငံအတွင်းကလူမှုပိရိပက္ခတွေနဲ့နိစပ်စွာဆက်နွယ်နေတယ်လို့ထိုင်းနိုင်ငံထုတ် The Nation သတင်းစာအဒီတာအပေါ်မှာရေးသားဖော်ပြထားပါတယ်။အရှိအာရှတိုက်တွင်းကမူရီဆိုဝါမောင်ခလုံကောင်းနေတဲ့ပတ်သက်လာရင်လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကအများစုဟာရွှေတိရစ္ဆာန်နယ်မြေကိုပဲလက်ညှိုးထိုးညွန်ပြခဲ့ကြတယ်လို့ပြောပါတယ်။တူရကီတပ်တွေရဲ့အကူအညီနဲ့စီးရီးယားတပ်ပုံအဖွဲ့တွေဟာစနေနေ့မှာအလက်ပိုမြို့မြောက်ဘက်ပိုင်းက IS စစ်သွေးကြွတွေအခိုင်အမာတပ်ဆွဲထားတဲ့ Al-Bab ကိုတည်ယူနိုင်မှုကြိုးစားနေတယ်လို့ဗြိတိန်အခြေဆက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါရခင်ဗျာ
။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်မှုကတော့ဒေါ်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Utgut ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American တဲ့မိနစ်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မိနစ်6နာရီနဲ့9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.